Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ19ရက်ကြာသပတေးနေ့ညနေအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတက်ရိုက်ထုတ်လွှင့်နေပါခင်ဗျာဒီညနေအတွက်အစီအစဉ်မှုကတော့ကျွန်တော်အောင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီနေ့ညနေပတ်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါပါရီမြို့တော်မှာရေးပေါ်ချင်းနေထုတ်ထားတာကိုတက်တန်းတူမတူလွှတ်တော်မှာဆွေးနွေးနေကြပါတယ်သူတော်ဦးရှိမန်းနဲ့ဒေါန်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။သမ္မတဥပမာကမြန်မာနိုင်ငံနဲ့တရမန်ဆက်ဆံရေးလမ်းဖွင့်ခဲ့တဲ့ပေါ် Republican ထက်လွတ်တော်အမတ်တူကအတိအမှတ်ပြုပြောဆိုပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီညနေခင်းမှာတော့ဒီကချင်ပြည်နယ်မိုးညင်းမြို့နာမှာတိုက်ပွဲတွေဖြစ်ပွားနေတာ
95လောက်ကစပြီးချနေကြပြီလက်နဲ့ကြီးတန်တွေပဲကြားနေရတယ်ဘာသာဘလို့ဖြစ်တယ်ဆိုတော့ကိုကတည်ဦးလေမြို့နဲ့၃ပိုင်းလောက်ဝေးတာကြီးပေါ့
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတအူးပြောသွားတာပါဒါအပြင်ဒီရှမ်းပြည်နယ်ကစစ်ဘေးဒဏ်တင်းရှောင်နေရတဲ့ဒုက္ခသည်တွေကိုကူညီဖို့ရှမ်းဂီတပညာရှင်တွေကရမုံငွေရှာဖွေနေတဲ့အကြောင်းသတင်းဆောင်မနဲ့ဒီ Internews အဖွဲ့နဲ့ VOA တို့ပူးတဲ့တင်ဆက်တဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းအစီအစဉ်တစ်ခုကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီ season ကိုမတင်ဆက်ခင်ပါအခုတော့ဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ပါရီမျိုးတော်ကိုအကြံဖက်တက်ခတ်ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကိုနောက်ထပ်3လထပ်တိုးချဲ့ပြီးဖို့သမ္မတဖရန်ဆွာအော်လန်ကအစိုးပြုတင်ပြထားတဲ့ပေါ်လွှတ်တော်အမတ်တွေဆွေးနွေးနေကြပါတယ်။လူ129ယောက်သေဆုံးခဲ့ရတဲ့တိုက်ခတ်မှုကိုကြိုးကန်စီစဉ်သူကိုဆက်ပြီးရှာဖွေနေချိန်မှာပဲလွှတ်တော်မှဒီကနေ့ဆွေးနွေးကြတာပါ။ဗိုလ်ထူးနေမှာလူနေတိုက်ခန်းတစ်ခုကိုရဲတပ်ဖွဲ့က9နာရီကြာစီးနင်းဝင်ရောက်ရှာဖွေချိန်တွင်တိုက်ခန်းထဲရှိနေသူတွေထဲမှာဘယ်ဂျီယံနိုင်ငံသားအဗ်ဒယ်ဟာမစ်အဘူပါနေခဲ့သလားဆိုတာကိုတော့ပြင်သစ်အာဏာပိုင်တွေကမသိကြပါဘူး။အဲ့ဒီဖြစ်စဉ်မှာဖမ်းဆီးခဲ့သူတွေဘယ်သူဘဝဆိုတာအတိမပြုနိုင်သေးပေမဲ့ဖမ်းထားတဲ့၈ယောက်ထဲမှာတော့အဘအုဒ်နဲ့ဆာလာအဗ်ဒူဆလမ်တို့မပါဘူးဆိုတာပြောနိုင်ပါတယ်လို့ပြင်သစ်အစိုးရရှိနေဖရန်ဆွာမော်လင်းကပြောပါတယ်။အဲ့ဒီစီးနင်းရှာဖွေမှုတွင်လူနှုတ်ဦးထက်မနေသေးဆုံးတယ်လို့လည်းရှိနေကပြောပါတယ်။ရဲတပ်ဖွဲ့တွေကိုပိုပြီးကောင်းမွန်ပြည်စုံတဲ့ကိရိယာတွေနဲ့လက်နက်ခဲယံတွေတပ်ဆင်ပေးသွားမယ်လို့ဗိုလ်ထူးနေဖြစ်စဉ်ပြီးမြို့တော်ဝန်တစုနဲ့တွေ့ဆုံချိန်မှာပြင်သစ်သမ္မတကပြောပါတယ်။လာမယ့်တရင်ဘက်တွေအတွင်းသမ္မတဘရက်ကိုဘာမာနဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံတဲ့အခါ IS အကြမ်းဖက်အဖွဲ့ကိုအရှိန်တိုးမြှင့်နှိမ်နင်းနိုင်ရည်နည်းလမ်းတွေကိုဆွေးနွေးဖို့မစ္စတာအော်လန်ကစီစဉ်ထားပါတယ်။နိုဝင်ဘာလ26ရက်နေ့ကြာရင်လည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့တော်မှာတွေ့ဆုံဖို့ရှိပါတယ
်။ IS စစ်သွေးကြွအဖွဲ့ကပြန်ပြီးဆွဲခံရပြီးတော့သူတို့နိုင်ငံသားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့နိုဝင်နိုင်ငံရဲ့ဒုတိယဆွေးရကလည်းပြစ်တင်ချုံချလိုက်ပါတယ်။အကြမ်းဖက်ဝါရဟာလူသားတွေရဲ့ပုံရံသူဖြစ်တယ်လို့ဆိုပြီးသူနိုင်ငံအနေနဲ့ဘလို့အကြမ်းဖက်မှုပုံစံကိုမဆိုဆန့်ကျင်ကန့်ကွက်တယ်လို့တရုတ်သမ္မတရှီကျင်ပင်ကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့တရားနည်းလမ်းကြားကိုင်တွေဆောင်ရွက်သွားမယ်လို့လည်းတရုတ်ဆွေးရကကတိပြောဆိုထားပါတယ်။အရစစ်သွေးကြွအဖွဲ့ကအင်္ဂလိပ်ဘာသာစကားနဲ့ထုတ်ပြန်တဲ့သူတို့ရဲ့ online magazine The Big မှာအသက်50အရွယ်တရုတ်အမျိုးသားဖန်ကျင်ဟွန်နဲ့အသက်48နှစ်အရွယ်နော်ဝေနိုင်ငံသားအိုလီယိုဟန်ဂရင်းစကတ်အော့ဖ်စတတ်တို့နှစ်ဦးကိုတပ်ဖြတ်ခဲ့တဲ့အကြောင်းဖော်ပြထားတာပါအသက်ခံရသူနှစ်ဦးရဲ့အလောင်းဓာတ်ပုံတွေကိုလည်းပြသထားပြီးဓာတ်ပုံစာသားမှာတော့သူတို့နှစ်ဦးကိုဖောက်ပြန်တဲ့မိစ္ဆာနိုင်ငံတွေနဲ့အဖွဲ့အစည်းတွေကနေဆွတ်ပစ်ခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်လိုက်တာလို့ပြောထားပါတယ်နော်ဝေဝန်ကြီးချုပ်အန်နာဆိုဘတ်ကအခုတပ်ဖြတ်မှုဟာရိုင်းဆိုင်လုပ်နေလို့ရဖြစ်တယ်ဆိုပြီးပုံထုနေတုန်းကပြောဆိုခဲ့ပါတယ်ရှင်
နယူးယောက်မြို့ကို6လမ်းလို့မရတယ်လို့အကြောက်တရားနဲ့နေထိုင်နေမှာလည်းမဟုတ်ဘူးလို့မြို့တော်ဝန် Bill de Blasio ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့ဖြစ်တဲ့နယူးယောက်မြို့ကိုတိုက်ခိုက်မယ်လို့ IS အကြမ်းဖက်အဖွဲ့ကချင်းချောက်ထားတဲ့ဗီဒီယိုတစ်ခုဗိုလ်ထူးနေညနေပိုင်းကထွက်လာပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာပါ။ဒီမိုကရေစီလူ့အဖွဲ့အစည်းကိုချင်းချောက်နှောက်ယှက်ဖို့ကအကြမ်းဖက်သမားတွေရဲ့ရည်ရွယ်ချက်ဆိုတာနားလည်ထားတဲ့အကြောင်းနဲ့သူတို့စိတ်ရှိတဲ့အတိုင်းလုပ်တာကိုအညံ့ခံမှာမဟုတ်ဘူးလို့ Blasio ကပြောပါတယ်။ဗီဒီယိုထဲမှာပါတဲ့နာမည်ကျော် Times Square နေရာမှာမြို့တော်ဝန်ကစကားပြောတာပါ။ပေါ်ခွဲပစ္စည်းဖြစ်ပုံရတာတခုကိုဗီဒီယိုထဲမှာပြထားပြီးတစုံတစ်ယောက်ရဲ့တည်ရည်အနှွေးတဲ့အင်ဂျီထဲမှာထည့်လိုက်ပြီးတော့ Times Square မြင်ကွင်းတွေကိုရိုက်ပြထားပါတယ်။ဗီဒီယိုထဲမှာတုံးထားတဲ့ရိုက်ကွက်တချို့ဟာအဟောင်းတွေလို့နယူးယောက်ရက်တပ်ဖွဲ့ NYPD နဲ့မြို့တော်ဝန်တို့ကထောက်ပြပါတယ်။နယူးယောက်ကိုတိုက်ခိုက်မယ်လို့ယုံကြည်ရလောက်တဲ့ချင်းချောက်မှုမျိုးမရှိဘူးလို့ WCO ကပြောပြီးလူတွေအနေနဲ့ပုံမှန်တန်းနေထိုင်သွားလာလုကင်ကြဖို့အားပေးတိုက်တွန်းပါတယ်။ဝါရှင်တန်မြို့တော်ကိုတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်တဲ့ IS အဖွဲ့ရဲ့ဗီဒီယိုတနင်္လာနေ့ကထွက်ပြီးတဲ့နောက်အခုနယူးယောက်ကိုတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်ချက်ထွက်လာတာပါ။ဝါရှင်တန်မြို့တော်ကိုတိုက်ခိုက်မယ်လို့ယုံကြည်ရလောက်တဲ့ချင်းချောက်မှုမျိုးမရှိဘူးလို့အကြံဖက်မှုတံပြန်နေနေဆိုင်ရာသမ္မတဘရက်ကိုဘာမာရဲ့ထိပ်တန်းအကြံပေးကပြောထားပါဗျ
။စီးရီးယားနိုင်ငံမှာနိုင်ငံရေးသဘောတူညီချက်တရက်မရယူနိုင်ပေနဲ့ IS စစ်သွေးကြွချေမှုရေးကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘက်ရှာအာဆတ်ကိုတော့အာနာမဆက်ရှိတဲ့လို့သူကမယူဆပါဘူး။အဆက်ကိုရက်ဆက်ကြမ်းကြုတ်တဲ့လူသက်အာဏာရှင်တယောက်ဖြစ်တဲ့စီးရီးယားပြည်သူအများစုကယူဆထားတာဖြစ်ပြီးဒီအချိန်မှာပြည်တွင်းစစ်ရပ်တန့်ဖို့ဆိုတာမဖြစ်နိုင်ဘူးလို့အိုဘားမားကပြောပါရယ် အဆက်အနေနဲ့တရားဝင်မှုပြန်ရနိုင်မှာမဟုတ်ပဲသူအာဏာမှာဆက်ရှိနေမယ်ဆိုရင်ပြင်ပကဘလူအင်အားကြီးနိုင်ငံတွေပဲဝင်ပါပါစီးပြားနိုင်ငံအသားအများစုကတော့တိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေကြအောင်မှာဖြစ်တယ်လို့လည်းဥပမာကပြောပါတယ်သမ္မတဥပမဟာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ညီလာခံဘေးဘန်းမှာဒီကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တီးတန့်တွေ့ဆုံပြီးတဲ့နောက်မှာအခုလိုပြောဆိုခဲ့တာပါလူပေါင်း2,000ခွဲထက်မနည်းသေဆုံးခဲ့ရပြီးဖြစ်တဲ့ Syria ပြည်ပကအဆုံးသက်ရေးနီလန်တရရှာဖွေနိုင်ဖို့နိုင်ငံတကာတိုင်ဝမ်က3နှစ်ကြာကြာချိုးပန်းနေကြတာဖြစ်ပါတယ်ရှင
်အီရန်နဲ့ Syria ကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုမဲ့သမ္မတဥပမအဆိုရရဲ့အစီအစဉ်ကိုဆိုင်းငံ့သွားစေမယ့်ဥပဒေမူကြမ်းတစ်ချက်ကိုအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်အဲဒီဥပဒေမူကြမ်းကို Republican လွှတ်တော်မှာအများစုကဦးဆောင်ရေးဆွဲထားပါသမ္မတဥပမာကတော့ Syria ဒုက္ခသည်တွေအမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းဝင်ရောက်လာမှုကိုနှောင့်နှေးစေမယ့်ဒီဥပဒေမူကြမ်းကိုဗီဒိုအာနာသုံးပယ်ချမယ်လို့ပြောထားပါတယ်။ဒီဥပဒေမူကြမ်းဟာဒုက္ခသည်တွေကိုစစ်စစ်တဲ့လုပ်ငန်းစဉ်တွေမှာမလိုအပ်တဲ့လက်တွေ့မကျတဲ့လှုပ်ဆောင်မှုတွေကိုထပ်တိုးလှုပ်ဆောင်ရတာကြားလိမ့်မယ်လို့သမ္မတအင်ပီတော်ကကြေညာချက်ထုတ်ပြန်ပြောထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖော်ရန်က Syria ဒုက္ခသည်တွေလက်ခံရေးအစီအစဉ်ဆိုင်ငံ့မှုကိုတောင်းဆိုပြီးအမေရိကန်တို့ရဲ့ရိုင်းပင်းစာနာမှုကိုအကြမ်းဖက်သမားတွေကအခွင့်ကောင်းယူအသုံးချခွင့်ရအောင်ခွင့်မပြုသင့်ဘူးလို့ပြောပါတယ်။ဒီတော့တင်ပါပဲခိုးယူထားတဲ့ဂရီးနိုင်ငံကူးလက်မှတ်တွေကင်ထားတယ်ဆိုတဲ့ဆွဲချက်နဲ့ဆီးရီးယားနိုင်ငံသား9ဦးကိုဟွန်ဒူရက်စ်နိုင်ငံမှာဖမ်းလိုက်ပါတယ်သူတို့ကိုစစ်ဆေးမြေမြန်ဖို့တီဂူဆီယာကာပါလေစိတ်မှာရဲတပ်ဖွဲ့ကဗိုလ်ထုနေမှာဖမ်းလိုက်တာပါအဲ့ဒီလူတွေဟာအမေရိကန်ပြည်ထောင်စုကိုသွားဖို့စီစဉ်နေတာလို့ရဲတပ်ဖွဲ့ကပြောပါတယ်
အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအေကနေခြေသားရင်းနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြည်ထောင်စုလွှတ်တော်နာယကသုရဦးရွှေမန်းနဲ့ဒေါက်ဆန်းစုကြည်တို့နေပြည်တော်ပြည်သူ့လွှတ်တော်ဥက္ကဋ္ဌရုံးခန်းမှာဒီကနေ့မနက်ပိုင်းကတနအိုက်ကျော်ကြားတွေ့ဆုံဆွေးနွေးကြပါရယ်။ရွေးကောက်ပွဲကနေထွက်လာတဲ့ပြည်သူဆန္ဒကိုစနစ်တကျအကောင့်ထဲဖော်ဖို့ကိစ္စပြည်သူတွေရဲ့ရွေးချယ်တာဝန်ပေးမှုကိုဆက်ပြီးတော့အကောင့်ထဲဖော်ဖို့လွှတ်တော်တွေဖွဲ့စည်းကြမှာမြို့သားပြန်လည်သိမြင်ရေးနဲ့တိုင်းဒေသစီးလုံးညီညွတ်ရေးကိုအလေးနက်ထားရှေ့ရှုဆောင်ရွက်ဖို့လွှတ်တော်ဆိုင်ရာကိစ္စတွေတခြားအရေးကြီးတဲ့လုပ်ငန်းတာဝန်တွေအတွက်ညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အပြန်အလှန်ယုံကြည်လေးစားပြီးတဟဇာတာဖြစ်တဲ့အစဉ်လာကောင်းတွေချမှတ်နိုင်ဖို့ဒုတိယကြိမ်လွှတ်တော်တွေကိုဥပဒေနဲ့အညီခေါ်ယူဖွဲ့စည်းနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းဆောင်ရွက်ဖို့ဆိုတဲ့အချက်တွေကိုသဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးသူတို့နှစ်ဦးလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်နာယကတို့နဲ့အမျိုးသားပြန်လည်သိမ်းမြေသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါက်ဆန်းစုကြည်ကတရားစာတစောင်စီရေးသားပန်ကြားခဲ့ပြီးတဲ့နောက်အခုသူတို့ကဥရှိမန်းနဲ့အရင်ဆုံးတွေ့ဆုံတာပါ။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတာဝန်တွေပြီးဆုံးတဲ့အခါတွေ့ဆုံဖို့စီစဉ်မယ်လို့ပဲအကြောင်းပြန်ထားပါရယ်။အခုလက်ရှိကြေညာဖို့ကြံနေသေးတဲ့ရွေးကောက်ပွဲရလဒ်ကအ ਨੇ အချင်းပဲရှိတော့တာဖြစ်ပေမဲ့အဲ့ဒီရလဒ်တွေကိုမကြေညာနိုင်သေးသဖြင့်ကော်မရှင်ရဲ့နောက်ဆုံးအစဉ်ကစားမထွက်နိုင်သလိုလုပ်ငန်းတာဝန်တွေလည်းပြီးဆုံးမှာမဟုတ်သေးပါဘူး။သမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံမှုရ55ရက်ပတ်ဝန်းကျင်လောက်အထိကြာနိုင်တဲ့သဘောမျိုးပြန်ကြားရေးဝန်ကြီးဦးရထွတ်က VOE နဲ့တွေ့ဆုံမိန့်မြန်းကမှာပြောထားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာလည်းလွတ်တော်ဝင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တိကျိတ်အေးချမ်းရေးကော်မတီဆောင်မှာနိုင်ငံတကာတန်ယုံတွေကတန်မတ်တွေနဲ့တွေ့ဆုံဆွေးနွေးတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီတွေ့ဆုံပွဲကိုတရားဥပဒေစိုးမိုးရေးနဲ့တိကျိတ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အတွင်းရေးမှူးဦးဝင်းမြင့်နဲ့အဖွဲ့ဝင်တွေတက်ရောက်ကြပြီးတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ဆက်လင်းပြီးဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်သမ္မတဘရောက်ဥဘာမားကမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးလမ်းဖွင့်ခဲ့တာဟာအာနာရှင်အစိုးရတွေနဲ့ဆက်ဆံတာမှာပိုပြီးထိရောက်တဲ့ပုံစံတစ်ခုဖြစ်တယ်လို့အထက်လွှတ်တော်မတ်မာကိုရူဘီယိုကပြောပါတယ်။သူဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေသူတွေကတူးဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်ပျက်ခဲ့တာတွေကပြည့်ပြည့်စုံတယ်လို့ပြောဆိုတာမဟုတ်ပေမဲ့အဲဒီလိုလမ်းဖွင့်တာကြောင့်ပဲဒီမိုကရေစီအတွက်အခွင့်အလမ်းတချို့ပွင့်သားတယ်လို့အတိုက်ခံအုပ်စုတွေနဲ့စေကူးစိတ်တမ်းတွေနိုင်ငံရေးနယ်ရေးဝင်ခွင့်ရလာတယ်လို့ရူဘီယိုကပြောပါတယ်။မာဂိုရူဘီယိုကို AP သတင်းဌာနကတွေ့ဆုံမိန့်မြန်းခံတစ်ခုမှာကျူးဘားနဲ့ပတ်သက်တဲ့မေးခွန်းကိုဖြေရင်သူကမြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်ပြောသွားတာပါ
။ထောက်တူပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေကြောင့်တင်းမာနေတဲ့အခြေအနေကိုရှော့ချရေးအခိုက်အမာလှုပ်သွားမယ်ဆိုတဲ့ဆိုတာကိုသူနဲ့ဒီဖိလစ်ပိုင်သမ္မတဗန်နီနိုအကွီနိုတို့အကြားသဘောတူထားတယ်လို့သမ္မတဘရက်အိုဘားမားကဗိုလ်ထုနေမှာပြောလိုက်ပါတယ်။လှုပ်ဆောင်မဲ့အဆင့်တွေထဲမှာတရုတ်နိုင်ငံကနင်းပြေပြန်ရယူနေတာနဲ့စောက်လုပ်ရည်တွေလုပ်နေတာအပြင်ပိုင်ဆိုင်မှုအငင်းပွားနေရာတွေမှာစီးရီးသဘောတိဆောက်နေတာတွေကိုရပ်ဆိုင်းသွားအောင်လုပ်ဖို့ကတိပြုကြတာလည်းပါဝင်တယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသမ္မတအိုဘားမားကပြောပါတယ်။ဒီတော့တွင်းမှာပဲဒီ APEC ထိပ်သီးအစည်းအဝေးကိုစန့်ကျင်ကပ်ကွက်တဲ့ဆန္ဒပြသူတွေကိုဒီနေ့မှာရဲတွေက မိသက်ပိုက်တွေသုံးပြီးတော့လူစုခွဲပါတယ်ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အတားအဆီတစ်ခုကိုချိုးဖောက်ပြီးထိတ်တိအစည်းအဝေးကျင်းပတဲ့နေရာနာအထိရောက်လို့နေပါဖြစ်သွားတာပါဒီကနေ့ပြီးဆုံးမဲ့နှစ်ရက်ကြာအေးဘက်ထိတ်တိအစည်းအဝေးကျင်းပရာခမ်းမနဲ့တက်ကီတိုမီကီလိုမီတာလောက်အကွာမှာဖြစ်တဲ့ဒီရဲတပ်ဖွဲ့နဲ့ရုံးရင်းဆိုင်ကအခြေအနေတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရပါဘူး။အေဖက်အစည်းအဝေးတွေဟာအများအပြားတော့စီးပွားရေးကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပေမဲ့ပြီးခဲ့တဲ့သတင်းပတ်ပါရီမြို့တော်အချက်ဖတ်တိုက်ခိုက်ခံရပြီးချိန်ကကျင်းပတဲ့ဒီအစည်းအဝေးမှာတော့အကြံဖတ်မှုဆိုင်ရာကိစ္စကိုအများဆုံးဆွေးနွေးကြပါရရှင်။
အရှိတောင်ရှောင်းနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမယ့်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လွန်ကြိုကြီးအင်အားထပ်ဖြစ်ပြီးခြားထားပါတယ်။ဒီအစည်းအဝေးတွေကိုဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေပြင်အမေရိကန်သမ္မတဘရက်ကိုဘားမားဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်ဝန်ကြီးချုပ်လီခီချန်းတို့လည်းတက်ရောက်ဖို့ရှိတာပါ။မြန်မာသမ္မတဦးသိန်းစင်လည်းအဲ့ဒီထိပ်သီးအစည်းအဝေးကိုတက်ပါမယ်။လူပေါင်း129ရောက်တည်ဆုံခဲ့ရတဲ့ပါရီမြို့တော်တိုက်ခိုက်မှုပြီးကျင်းပမယ့်ဒေသတွင်းထိပ်သီးအစည်းအဝေးဖြစ်တာကြောင့်လွန်ကြိုကြီးဆိုင်ရာကိစ္စရပ်တွေကဆွေးနွေးပွဲကိစ္စရပ်တွေကဆွေးနွေးပွဲထဲမှာအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။ဒီတော့တွင်မှာပဲအကြံဖတ်မှုတက်ဖြည့်ရေးမှာပူပေါင်းဆောင်ရွက်မှုတွင်းမှုတွေအမေရိကန်ပြည်ထောင်စုနဲ့မလေးရှားတို့ကြားသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးကြပါတယ်။ဒီသဘောတူညီချက်အရလက်ဘွေမှတ်တမ်းပေါင်း 1.2 တန်းအပါအဝင်အကြံဖတ်သမားလို့တည်ထားသူတန်လျာရှိသူတွေနဲ့ဆိုင်တဲ့အမေရိကန်မှာရှိတဲ့အချက်လက်တွေကိုမလေးရှားကရယူနိုင်မယ်လို့မလေးရှားဒုတိယဝန်ကြီးချုပ်ဇာဟစ်ဟာမီဒီကပြောပါတယ်။အကြံဖတ်သမားလို့တန်လျာရှိသူတွေမလေးရှားနိုင်ငံကိုဂျာကန်နေရာတစ်ခုအဖြစ်အသုံးပြုဖို့ဝင်လာတာမျိုးကိုတားဆီးနိုင်မှုဖြစ်တယ်လို့ဒုဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဗျူရီတို့ကကြီးညာပေးခဲ့တာပါ။အခုတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမတင်ဆက်ခင်မှာနိုင်ငံကသတင်းတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးသွားပါမယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့တောက်ကြာနေ့ကတိုက်ခိုက်ခဲ့တဲ့အသေးခံဘုံခွဲသမားတွေရဲ့တယောက်ဟာစီးရီးယားနိုင်ငံကူးလက်မှတ်ကိုကင်ဆောင်ထားပြီးပြီးခဲ့တဲ့လကမှာဂရိနိုင်ငံကမ်းခြေကိုရောက်လာတဲ့လက္ခဏာတွေတွေ့ခဲ့ရတဲ့အတွက်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်နေတဲ့ကိစ္စနဲ့ပတ်သက်လို့အခြေတင်ပြောဆိုမှုတွေလည်းပိုးပြီးတော့အရှိန်မြင့်လာပါတယ်။ဒီတိုက်ခိုက်မှုကြောင့် EU နိုင်ငံတွေမှာဒုက္ခသည်တွေပြန်လည်နေရာချထားရေးသဘောတူညီချက်ကိုပြန်ရုပ်သိမ်းဖို့ဥရောပကလက်ရရင်းပါတီတွေတကြော့ပြန်ဖိအားပေးကြတွေလည်းဖြစ်လာနေတဲ့အကြောင်းလန်ဒန်ကနေ VOE သတင်းတောက် Henry Rich ဝဲကပေးပို့ထားပါတယ်ဒီအကြောင်းပြည်စုံကိုမန်နန္ဒာချန်ကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
ဒုက္ခသည်ရောင်ဆောင်ထားတဲ့အကြမ်းဖက်သမားအာမက်အယ်မိုဟာမက်ဟာပဲရစ်ကအမျိုးသားအကစားကွင်းအနီးမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူတွေကတအုပ်ဖြစ်တယ်လို့ပြင်သစ်အစိုးရရှေ့နေတွေကတင်းနယ်လာနေမှာအတည်ပြုခဲ့ပါတယ်သူ့လောင်းနားမှာအတူးလို့ယူဆရတဲ့သူ့ရဲ့ Syria passport ကိုလည်းတွေ့ခဲ့ရတာပါအော်တိုဘာလာတဲ့တုန်းကဂရိနိုင်ငံကမ်းခြေကိုရောက်လာတဲ့ဒုက္ခသည်80လောက်အုပ်စုကိုဂရိအာနာပိုင်တွေလီရော့စ်ကျွန်းမှာမှတ်တမ်းရယူထားခဲ့တဲ့လက်ဝေနဲ့သူ့လက်ဝေဟာလည်းကိုက်ညီနေပါတယ်။ပြင်သစ်နိုင်ငံကဒေသန္တရရွေးကောက်ပွဲတွေမှာအားကောင်းလာလိမ့်မယ်လို့မျှော်လင့်ရတဲ့ပြင်သစ်လက်ရရင်အမျိုးသားတပ်ဦးပါတီခေါင်းဆောင်မရီနာလီပန်ကတော့ချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာပါ
။ La dissémination de ces migrants dans les villages, dans les villes en France peut faire craindre
bien entendu ပြင်သစ်မြို့ရွာတွေမှာဒုက္ခသည်တွေပြန့်နှံ့နေရကဒီဒေသကလူတွေရဲ့သွာလာလှုပ်ရှားမှုတွေကိုခွင့်ကောင်းယူပြီးပဲရစ်မြို့လေကောင်မှနေမကတခြားမြို့တွေမှာပါကိုယ့်ကိုယ်လာတိုက်ခိုက်မဲ့အကြမ်းဖက်သမားတွေရှိနေပါသလားဆိုတော့ကြောက်ရွံ့စိတ်တွေပေါ်ပေါက်လာပါတယ
်ပိုလန်မှာအစ်စ်တက်လာပြီးတော့သဘောထားတင်းမာတဲ့ LGB ပါတီကကွန်ရက်ဇီမန်စကီကလည်းဥရောပမှာဒုက္ခသည်တွေပြန့်လဲနေရချထားရေးသဘောတူညီချက်ကနေထွက်မယ်လို့တတိပေးခဲ့ပါတယ်
Przyjmiemy, jeżeli będziemy mieli gwarancję bezpieczeństwa, to jest kluczowy warunek.
Lądowanie ja amakhanai ma ba thru wo lakkha ma ba. Da adika ba. Da ne patelo uyoba tkhu long ma megon thu sia phit ne ba de.
Uyoba parliament okkatha Martin Schott ka ro ajan phat wara ne dukkha de pyatana yo thwe pyo so nei da re ko tri pe ka da ba.
Die fliehen vor dem gleichen dramatischen Terror, den wir jetzt erleben.
Di lu re ko apit pho da ha khan ya ne lu re ko chu lon ne lu re lo apyo khan ya thulo ba be.ဒါကမလုတ်တင်ဆုံးအလုပ်ပါ။အ
ာရှပစိဖိတ်ဖောင်ဒေးရှင်းကဆာဂျန်ဂိုဟဲလ်ဒိုလိုအကဲခတ်တွေကလည်းပဲရစ်အကြမ်းဖက်မှုမှာပါဝင်သူတွေဟာဥရောပသားတွေဆိုတာကိုသတိပေးကြပါရစေ
။ If ISIS really wants to carry out attacks in the West, they don't need to
အနောက်နိုင်ငံတွေမှာ ISD တကယ်ပဲတိုက်ခိုက်ချင်တယ်ဆိုရင်ဒုက္ခသည်တွေကနေတဆင့်အကြမ်းဖက်မှုတွေတင်သွင်းနေစရာမလိုပါဘူး။ကျွန်တော်တို့အတိုင်းဝိုင်းထဲမှာနေလူစုလို့ရပါတယ်
။ Amnesty International လူ့ခွင့်ရေးအဖွဲ့ကကောင်းရီဗန်ဂူလာကတော့မစင်မချင်တုံ့ပြန်မှုတွေမလုပ်ဖို့သတိပေးခဲ့ပါတယ
် What we need now is leadership in keeping us safe without harming violating the human rights of
the လက်တလုံးလိုနေတာကတော့အကာအကွယ်ပေးရမယ့်သူတွေရဲ့လူခွင့်ရတွေကိုမထိခိုက်မချိုးဖောက်ပဲကျမတို့အတွက်ဘေးကင်းလုံခြုံမှုပေးနိုင်မယ့်ခေါင်းဆောင်မှုပါဒါပေမဲ့အခုဖြစ်နေတာကအကြမ်းဖက်မှုတွေထိတ်လန့်တုံ့လို့ဆရာတွေကြောင့် တိုင်းပြည်ကနေထွက်ပြေးလာတဲ့သူတွေကိုဒီလိုလောက်ရမျိုးတွေအတွက်အပြစ်တင်ခံနေရတဲ့အခြေအနေပ
ါဆန်းစစ်သူတွေကတော့ IS စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဥရောပမှာဒုက္ခတွေပြဿနာကြောင့်တင်းမာနေတာတွေကိုအခွင့်ကောင်းယူခဲ့ပုံရတယ်လို့လည်းသုံးသပ်နေကြပါလိမ့်ရှင
်မန္တနာချန်တင်ဆက်ပေးသွားတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးမှာပါဒီအခုပထမဆုံးတော့တိုက်ပွဲသတင်းကိုအရင်ပြောပြပေးပါပါကချင်ပြည်နယ်မွန်းညင်းမြို့မှာဒီကနေ့မနက်ပိုင်းကအစိုးရတပ်ကနေကချင်တပ်ဖွဲ့တပ်စခန်းတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့တနားကြီးကျော်လောက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်မြို့အတွင်းမှာထိတ်တလန့်ဖြစ်ကြပြီးကျောင်းတွေယာယီပိတ်ထားလိုက်ရပါတယ်နေကင်းပိုင်းမှာတော့ပစ်ခတ်တာတွေရပ်ဆိုင်းသွားခဲ့တယ်လို့အခြေအနေအရပုံမှန်ပြန်ဖြစ်လာပြီလို့လည်းမြို့နယ်အုပ်ချုပ်ရေးယုံကတာဝန်ရှိသူတဦးကပြောပါတယ်ကချင်ပြည်နယ်ကအခြေအနေကို VOE မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့မွန်းညင်းမြို့အနီးပြစ်ခတ်တိုက်ခိုက်တာတွေဟာဒီလ15ရက်နေ့ကစတင်ခဲ့ရက16ရက်နေ့မှာတော့လေကြောင်းကပါပြစ်ခတ်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်ရက်ပိုင်းတွေမှာတော့အခြေအနေဟာငြိမ်သက်နေခဲ့တာပါဒီကနေ့မနက်မှာတော့တိုက်ခိုက်တာတွေပြန်လည်စတင်လာတာကြောင့်မွန်းညင်းမြို့မှာအထိတ်တလန့်ဖြစ်ခဲ့ရတယ်လို့မြို့ကန်တယောက်ကအခုလိုပြောပါတယ
်နာရီ15လောက်ကစပြီးချနေကြပြီလက်နဲ့ကြည်တန်တွေပဲကြားနေရတယ်ဘယ်ကဘလို့ပြစ်တယ်ဆိုတော့ကိုကတည်ဦးလေမြို့နဲ့၃မိုင်ဝေးတာကြီးရောလက်နဲ့ကြည်တန်တွေအခုချိန်နေ5မိနစ်ချင်း7မိနစ်ချင်းအဲကြားနေရတယ်အခုချိန်ကြီးကြားနေရမွန်ကြီးမျိုးပေါ်ကြောင်းနေအကုန်လုံးပိတ်လိုက်ပြီလေတော့လည်းတော့နည်းနည်းပေါင်းပေါင်းပဲရှိပါပါလေဒီလေအကုန်ပိတ်တယ်လို့ဖြစ်နေပြီလူရှိတော့
ဒါကတော့မနေ့17နာရီလောက်ကပြောဆိုခဲ့တာဖြစ်ပါတယ်အခြားမြို့ကန်တဦးကတော့17နာရီထိုးပြီးနောက်ပိုင်းမှာတိုက်ခိုက်တာတွေငြိမ်သက်သွားတယ်လို့ပြောပါတယ်
နာနေတဲ့အနေထားရှိတယ်ဆင်။နှစ်ပိုင်း9ခါခွဲလောက်ကတော့ဖြစ်တယ်။ကောင်းပိတ်တာတော့မဟုတ်ပါဘူးဆင်။အဲ့ဒီတိုက်ပွဲကနေလည်းလက်ကြီးကနေရအတိုင်းသားကြားနေရတော့လေ။မိဘတွေကစိတ်ပူတာပေါ့။စိတ်ပူတော့သူကလေးတွေကြံပြီးတော့မှကျောင်းမပို့တဲ့အနေထားပဲဖြစ်သွား။ကျောင်းကတော့တရားဝင်စိတ်ပါဘူး။မြို့ရဲမှလည်းမဖြစ်တာလည်းကြားပြီးဆိုတော့လေခုမှအတွေ့အကြုံဖြစ်လို့ဖြစ်နေတော့လေ။ဒီကနေ့တော့နတ်တော့လန့်သွားတာပေါ့နော်။
မွန်ကြီးမြို့နယ်အုတ်ချိုရဲယုံကတာဝန်ရှိသူတဦးကလည်းကျောင်းတွေပိတ်တာမဟုတ်ကြောင်းနဲ့မွန်လွဲပိုင်းမှာအခြေအနေဟာပြန်လည်တည်ငြိမ်လာပြီဖြစ်ကြောင်းပြောပါတယ
်။ကျောင်းကတော့မပိတ်ပါဘူး။ဟိုကျောင်းသားမိဘတွေကအဲ့ဒီအတန်ကိုခါမလဲမကြဘူးတခါကျတော့စိုးရင်ကြီးချိန်မှာသူ့သားသမီးကိုသားသမီးလာခေါ်ကြတဲ့ခါကျတော့ကျောင်းမှာကျောင်းသားမရှိလို့ဆရာဆရာမတွေကကျောင်းမှာတော့ဟိုရှိနေပါတယ်။ဟိုကျောင်းသားမိဘတွေအတင်းခေါ်ချသွားတဲ့ခါကျတော့ကျောင်းပိတ်တယ်လို့ဖြစ်သွားတော့ပေါ့။အဲ့လိုပါပဲဟိုအတန်ကြားတဲ့ခါကျတော့မကြောက်ဘူးအတန်ကြားတဲ့ခါကြောက်လာနိုင်မှအဲ့လိုမျိုးမိမိအိမ်မိမိပြန်ကြတာပေါ့အဲ့ဇေယောက်နိုင်တယ်ဒါပေမဲ့ဖွင့်နေပါဈေးတွေလည်းဟုတ်တယ်မှာညနေမှာအကုန်သွားလာပါအောင်ဖြစ်ပါဦ
းလက်ရှိတိုက်ပွဲဖြစ်ပွားတဲ့နေရာဟာမွန်းညင်းမြို့အရှိတောင်ဘက်၄မိုင်လောက်အကွာမှာဖြစ်ပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမွန်းညင်းမြို့ဝင်းကျင်မှာမိုင်းထောင်တာလူသစ်စုဆောင်တာစစ်ကြေးကောက်တာတွေလှုပ်ဆောင်နေတာကြောင့်တပ်မတော်ကနယ်မြေရှင်းလင်းရင်တိုက်ပွဲဖြစ်ပွားတာလို့သတင်းထုတ်ပြန်ပါတယ်ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်းကွန်ဂျာကတော့ KIA ဘက်ကအခြေအနေကိုအခုလိုကြားသိရကြောင်းပြောပါတယ်
ဟိုတိရတလို့ဆိုရင်တော့ဒီ KIA ဘက်ကနေပြီးတော့မှဒီရေကောက်ပွဲမှာအနောက်ဆက်ပေးတာဆိုတတုံတစ်ခုစက်တနာရှာတာမျိုးတို့မလုပ်ဖို့အတွက်နောက်ပြီးကိုယ်တရင်ဌာနမှာပဲကိုယ်နေအပြည့်နဲ့မထွက်နဲ့ခုခံစစ်ကလွဲလို့အပြည့်မှာတုံတစ်ခုလောက်တာမျိုးတွေမလုပ်ရဆိုပြီးအောက်ခြေတွေသူတို့ကအမိတ်ဟိုပြင်းပြင်းထန်ထန်သူတို့အမိတ်ချထားတာရှိတယ်သူတို့မလိုက်နာဖို့ဆိုစေတန်ဖြစ်ဆိုပြီးတော့အောက်ခြေကိုသူတို့အဲ့လိုပြောထားတယ်ရှိတယ်ဆိုတော့ကျွန်တော်ကြားသိရတယ်ဗျခုစစ်ကပွဲပြီးတဲ့နောက်မှာလည်းဘာမှစက်တနာမဖြစ်အောင်ကိုယ်စက်ဖြစ်စရာမျိုးအခြေမျိုးတွေဒီလိုအဲ့လိုညင်ကြားထားတာရှိတယ်ဆိုတော့ကျွန်တော်သိရတယ်ဗျ
PCG ကမွန်းညင်းတိုက်ပွဲနဲ့ပတ်သက်ပြီးလက်တလောညှိနှိုင်းနေတာမရှိပေမဲ့ပြည်ပခညှိနှိုင်းရေးအဖွဲ့ချင်းဆက်သွယ်ဖြေရှင်းဖို့တိုက်တွန်းထားကြောင်းပြောပါတယ်
။အဲကျွန်တော်လောဆယ်တော့ဘာမှဆောင်ရွက်တာတော့မရှိဘူး။အရင်တော့အောက်ချင်မှာဟိုနေချင်းဖြစ်တဲ့ကိစ္စတွေကတော့နှစ်ဖက်ဒီပြည်ပခညှိနှိုင်းရေးအဖွဲ့ကစာနဲ့ညှိနှိုင်းတာတော့ရှိတယ်။အဲ့ဒါမျိုးရှိတဲ့အတွက်ကြောင့်မလို့အခုလည်းမွန်းညင်းမှာအဲ့လိုဖြစ်တဲ့အကြောင်းကြောင့်ဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာမျိုးတော့တော့အကြောင်းတစ်ဖက်နဲ့တစ်ဖက်အကြောင်းကြားပြီးမှအမြန်ဆုံးညှိနှိုင်းတော့ပူကောင်းမှဖြစ်တယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့အကြံပြုတာတော့ရှိတယ်။အဲ့ဒီပေါ်မှာအခုကျွန်တော်ပြည်ပကညနေရက်ဖွင့်ဆောင်ဆောင်လည်းပဲအခုဒီလိုဆိုရင်သူတို့စာရေးပြီးမှအကြောင်းကြားမယ်လို့တော့ပြောဟိုပြောဆိုရတော့ကြားရတယ်ဒါမှလည်းအခုချိန်ပြီးတော့ဘာမှပြောပြတာလည်းမရှိသေးဘူ
းဗျဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးညင်းမြို့အနီးမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရှမ်းပြည်နယ်မိုင်းရှူမြို့နယ်ဘက်မှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တပေါင်းလောက်ဟာအိုးရင်စွန့်ခွာထွက်ပြေးနေကြရပါတယ်
ကိုမိုးစောတင်ပြပေးသွားတာပါကချင်ပြည်နယ်ကဒီတိုက်ပွဲသတင်းအပြီးမှာတော့ရှမ်းပြည်နယ်ဘက်ကဆေးဘေးရှောင်ဒုက္ခသည်တွေကိုပြည်ဒုက္ခသည်ပြည်သူတွေအကြောင်း ဒီသူတို့ကိုကူညီပေးဖို့ရမငွေရှာဖွေနေတဲ့တဲ့ရင်ကိုတင်ပြပေးလိုပါရယ်ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားနေတဲ့တပ်ပွဲတွေကြောင့်ထောင်ထဲချီထွက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်ရှမ်းအမှုပညာရှင်တွေကနေဂီတာပွဲကျင်းပပြီးတော့ရန်မုံငွေရှာဖွေနေတယ်လို့သူတို့ကပြောပါရယ်ရှမ်းပြည်နယ်အနှံ့မှာဂီတာဖျော်ဖြေပွဲကျင်းပမှာဖြစ်ပြီးရလာတဲ့ရန်မုံငွေတွေကိုလက်ရှိစည်းရေးအချိန်မြင့်နေစေဖြစ်တဲ့အခြေအနေမျိုးနယ်ကဒီဝမ်ဝဒုက္ခသည်စခန်းကိုလှူဒန်းသွားမယ်လို့လည်းဆိုပါရယ် VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကုန်းအင်ကနေအခုလိုသတင်းပေးပို့ထားပါရယ်ခင်ဗျာ
ဟုတ်ကဲ့ပါရှမ်းစစ်ပြေဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်နာမည်ကျော်ရှမ်းဂီတအမှုပညာရှင်တွေကလည်းတစ်ဖက်တစ်လမ်းကနေဂီတဖြည့်ပြဝဲပြုတ်လုပ်ပြီးရန်ပုံငွေရှာဖွေနေတယ်လို့ရှမ်းစုတော်သူဖြစ်သူစိုင်းနောက်ကနေအခုလိုပြောပါရယ်
ဒီဒုက္ခတွေလည်းတရက်ပြီးတရက်ပို့ပို့များလာတယ်ဆိုတော့ဆောင်းထိခန်းနေရတဲ့ဆင့်ကျတော့ဒီတိုင်းနေအခုဒီရှင်နဲ့ဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးပေါ့အဲ့မှာတိုင်ပြီးပြီးမှပြီးလုပ်ဖြစ်တာဆက်နိုင်တဲ့ဖက်ကနေကျတော့အခုညီချင်းနေပေါ့ဗျာကျတော့သူဦးချင်းစီပြောင်းချင်းစီအနေနဲ့အခုညီမယ်ဆိုရင်လည်းကျတော့ထိရောက်မှုမရှိမှဆိုရင်တော့ပေါ့နော်ဒီလိုမျိုးကျတော့စုဖွဲ့ပြီးမှလူတွေလေလိုက်ကောက်ခံတယ်အခုပြောထိရောက်မယ်ထင်လို့ဗျအဲ့လိုမျိုးလှုပ်ဆောင်ရချင်းဖြစ်ပါတယ်
နမကျော်ရှမ်းဆိုသောစိုင်းအောင်တီခန်းဦးစီးတဲ့ရှမ်းဂီတအမှုပညာရှင်ဖွဲ့ဟာတောင်ကြီးမိုင်းပွန်ပင်လုံလွယ်လင်းနှန့်ဆန်လဲချာကြေးသီးမျိုးသည့်ဂီတဖြည့်ပြောပြီးတော့ဒုက္ခသည်ကူညီရေးသွဲအလှခံသွားမှာဖြစ်ပါတယ်။ရရှိလာမဲ့လူငွေတွေကိုကြေးသီးမျိုးနဲ့တဲကဝန်ဝဒုက္ခသည်စကန်းကိုလှူသွမ်းသွားမယ်လို့အဆိုတော်စိုင်းတော့ကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ဂျာတိယတလောက်ရတော့ဝန်ဝမှာကဒီလိုဖြစ်ပြီးဒုက္ခတွေများနေပြီးမှထောက်ပံ့ပစ္စည်းတွေလုံလောက်မှုမရှိဘူးပေါ့နော်။အဲကြောင့်ကျွန်တော်တို့ဒီအဖြစ်အပျက်နေရလာတဲ့ရန်ပုံငါးလုံးကိုကျွန်တော်တို့ဝန်ဝအထိသွားရောက်ပြီးမှလူတန်းနိုင်ဖို့ရည်ထားပါတယ်ခင်ဗျာ။
လက်ရှိရှမ်းပြည်နယ်တောင်ပိုင်းမြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှူမိုင်းနောင်ဒေသဘက်မှာမြမတပ်မတော်နဲ့စစ်ရေးတင်းမာနေဆဲလည်းဖြစ်ပါတယ်။မနေ့ကလည်းရှမ်းပြည်တပ်မတော် SSPP SSC အခြေပြုလှုပ်ရှားရာမိုင်းနောင်ဒေသကိုမြမတပ်မတော်ကနေလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ SSPP ရဲ့ဒုတိယသတင်းမှူးစိုင်းခန်းဒီကပြောပါတယ
်။မနေ့ကမိုင်းနောင်ကွင်းထဲမှာလည်းနေလာတဲ့ပေါင်းလာရေးတယ်ပြောတယ်။မိုင်းနောင်နဲ့ချမ်းမိုင်းနောင်နဲ့မိုင်းနောင်နဲ့ချမ်းအဲ့မှာကျွန်တော်တို့ရှာတယ်ရှိတာပေါ့
။အောက်တိုဘာလ6ရက်နေ့ကစပြီးကနေ့ထိမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မိုင်းရှူမိုင်းနောင်ကြေးသီးမြို့နယ်တွင်းကဒေသခံကျွေးရတာ 8,000 ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းဒုက္ခသည်ကူညီပေးရေးဖွဲ့တွေကပြောပါတယ်။လက်ရှိမိုင်းရှူမြို့တွင်ထောင်ချီရောက်ရှိနေတဲ့ဒုက္ခသည်တွေအတွက်တိုက်ပွဲတွေကြောင့်အကူအညီပေးဆောင်မှုခက်ခဲနေပြီးစာနာရိတ်ခါပြတ်လတ်ခါနှီးပြီးလို့အကူအညီပေးရေးတာဝန်ရှိသူတို့ဖြစ်သူနန်းဆိုင်ဟိန်းကအခုလိုပြောပါတယ်
။ခေါလုံးတဲ့နေရာကကျတော့ကျမတို့ဒီမှာလေးလားနေရာခွဲထားတယ်။ဟာနေရာလည်းသိကျက်နေတော့လေ။ဒီနေရာကို300 400 100အဲ့လိုမျိုးတွေရှိတယ်။ဟိုနေရာအတွက်လောလောဆယ်ကတော့ရက်နေ့ရက်ဝေးကသူမှုဖွဲ့စည်းတယ်လာလူထားတာတွေလည်းရှိတယ်။ဒီကစားကတော့သိပြီးတော့လာတာမရှိဘူး။ဗာပြေလို့ဆိုဖြစ်ခက်တွေကတော်တော်များတော့တော်တော်ကြောက်ကြတယ်လေ။လာဖို့လမ်းလည်းနည်းနည်းခက်တယ်။ဒီကစားကတော့ဖြစ်စည်းရောက်တာနည်းတယ်။ကျမတို့တော့အဲ့အစားအသောက်အတွက်ပဲဆွဆွေးကြည့်ပိုင်ရတာပေါ့
။လဲချမ်းမြို့ကိုရောက်ရှိလာတဲ့ဒုက္ခသည်900ကျော်အတွက်ကတော့ညမိုးချုပ်အပြင်ထွက်ခွေမရတာကလွဲရင်စားတော့နေထိုင်ရေးမှာအခက်အခဲမရှိသေးဘူးလို့ပြည်နယ်လှုပ်တော်ကူစလဲစိုင်းကြော်စီရကပြောပါရယ်ကြည်တိမျိုးနဲ့ဝန်ဝဖုန်ကြီးကျောင်းမှာရှိတဲ့စစ်ဘေးရှောင်3000ကျော်နဲ့ဟိုင်းပါဒုက္ခသည်စခန်းထွက်ကတော့စာနာရိတ်ခါခက်ခဲရှိနေတယ်လို့လဲအကူအညီပေးရေးဖွဲ့တွေကပြောပါတယ်။လက်ရှိစစ်ပြေဒုက္ခသည်တွေအတွက်အကူအညီပေးနိုင်ဖို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ဖွဲ့တွေရှမ်းလူမှုဖွဲ့စည်းတွေရှမ်းဥပညာရှင်တွေကနေပူးပေါင်းပြီးတော့အလူငွေလိုက်လာစုဆောင်နေစေလဲဖြစ်ပါတယ်။အခုရက်ပိုင်းတွင်မြန်မာအစိုးရတပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်ထောင်ပေါင်းများစွာဟာအိုးအိမ်ကိုစွန့်ခွာပြီးထွက်ပြေးသိမ်းရှောင်နေရတဲ့ပုံမှာလွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းကိုလည်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကနေပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုနိုင်ကွင်းတင်ဆက်ပေးသွားတာပါအခုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ် Internews ရဲ့မန္တလေးအခြေစိုက်အလုတ်ခွင်သတင်းကန်ကသတင်းတောက်တွေနဲ့အလုတ်သတင်းတောက်တွေပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါကိုရဲကိုကူနဲ့မဝီရီတို့ကပြောပြပေးထားပါတယ်ခင်ဗျာ
ချမ်းပြည်နယ်နန်းခမ်းမြို့နယ်ကကျွရအုပ်စုတို့ချို့ရဲ့မဲလက်မှတ်တွေကိုထည့်သွင်းရေးထွက်ခြင်းမရှိဘဲမဲနိုင်ရသူကိုကြီးညာလိုက်တာနဲ့ပတ်သက်ပြီးချမ်းပြည်နယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတင်ပြလိုက်ပြီလို့သက်ဆိုင်ရာပါတီတွေကပြောပါတယ်။ချမ်းပြည်နယ်မြို့သားလွှတ်တော်မဲဆန္ဒနယ်အမှတ်5အတွက်မဲစင်းတွေကိုရေးထွက်ရမှာနန်းခမ်းမြို့နယ်တွေကကျွရအုပ်စု5စုလောက်ကိုထည့်သွင်းမရေးထွက်ပဲပြည်ခိုင်မျိုးပါတီကိုယ်စားလှယ်တူကအနိုင်ရတယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလ12ရက်နေ့မှာကြီးညာခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအန်းဘလောင်အမျိုးသားပါတီတို့ပူးပေါင်းပြီးကန့်ကွက်ထားပြီးရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အ အဲ့လိုတွစ်ဆုံဆွေးနွေးခဲ့ပေမဲ့လည်းပြည်내ကော်မရှင်ဘက်ကအဆုံးဖြတ်မပေးနိုင်တာကြောင့်အခုလိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီကိုထပ်မံတင်ပြခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်းပြခဲ့တဲ့ SNLD ကနန်းထရီမုံကပြောပါရယ်ကိုခိုင်မျိုးနယ်မှာတော့မဲစည်းမပါသူတွေမဲဝင်ပေးတာပြည်သူစစ်တွေကမဲယုံကိုယ်စားလှယ်တွေကိုမဲယုံတွေကနေမောင်းထုတ်တာတွေလည်းဖြစ်ခဲ့တယ်လို့ရှမ်းနယ်တအမ်းမျိုးသားပါတီတို့ကပြောဆိုမှုတွေရှိနေပြီးကန့်ကွက်မှုတွေလည်းလုပ်နေပါရယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာရှမ်းပြည်နယ်ကိုခိုင်မြို့နယ်မှာအနိုင်ရခဲ့တဲ့ပြည်ခိုင်မျိုးပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်လွင်လိုက်ပါစီးနှင်လာတဲ့ကားကိုတအံအမျိုးသားလွတ်မြောက်ရေးတပ်မတော်ကတနက်နဲ့ပစ်ခတ်ခဲ့တယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးချုပ်ကဒူရဲမူကြီးဆန်လွင်ကပြောပါတယ်။အဲ့ဒီကားမှာလုံခြုံရေးအဖြစ်လိုက်ပါလာပြီးဒဏ်ရာရခဲ့တဲ့ဒေသခံပြည်သူစစ်နှစ်ဦးကပစ်ခတ်သူတွေနဲ့ပတ်သက်ပြီးရဲစခန်းမှာထွက်ဆိုခဲ့တာလို့လည်းဒူရဲမူကြီးကပြောပါတယ်။ဒီလ14ရက်နေ့ကတမိုးညမ်းမြို့ကနေကုတ်ခိုင်မြို့ကိုမောင်းလာတဲ့လွတ်တော်ကိုယ်စားလှယ်ဦးမြင့်လွင်နဲ့ပြည်သူစစ်နှစ်ဦးပါတဲ့ကားဟာရင်ခွဲတောင်မှာပြစ်ခတ်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ဦးမြင့်လွင်အနေနဲ့ထိခိုက်မှုမရှိဘဲပြည်သူစစ်နှစ်ဦးကတော့ဒူးကောင်၊ခြေတလုံး၊ပေါင်နဲ့တင်မတွေမှာတနက်တန်ရာရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လုပ်တာမဟုတ်ဘူးလို့လည်း TNN နဲ့ပြန်ကြားရေးအရာရှိတာအိတ်ကျော်ကပြောပါတယ်။
ဒီမှာလေ့ရှာတာရှိတယ်လို့အဲဒီလိုရှင်းတာတင်ရခုရတော့ရှင်းပြရတာဒီဆိုင်နဲ့ပတ်သက်ပြီးလာ
တနက်နေ့ပြစ်ခတ်သူတွေစီကနေပလောင်စကားပြောတဲ့ကိုကြားရတဲ့အတွက် TNN တွေကပြစ်ခတ်တာလို့ပြည်သူစစ်အဖွဲ့ကရဲစခန်းမှာထွက်ဆိုထားတာပ
ါကချင်ပြည်နယ်ပူတာဟိုခရိုင်အတွင်းမှာခေါလန်းဖူးမြို့နယ်တမြို့နယ်သားမဲစင်းကျင်ညာဖို့ကြံနေသေးတယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးကပြောပါတယ်အဲ့ဒီမြို့နယ်ကစီးရင်ကိုတပ်မတော်ကရဟတ်ရင်နဲ့တွားရောက်တည်ယူဖို့စီစဉ်နေပြီးပြည်내ကော်မရှင်ရုံးကိုရောက်တာနဲ့ချက်ချင်းစီးရင်ထုတ်ပြန်ပေးမယ်လို့ကချင်ပြည်내ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကပြောပါရယ်ခေါလန်ဖူးမြို့နယ်မှာမဲပေးခွင့်ရှိသူ 9,500 ကျော်ရှိပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းသာစီလုံးညီညွတ်ရေးပါတီကချင်ပြည်내ဒီမိုကရေစီပါတီအပါအဝင်ပါတီ5ခုကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်내လွှတ်တော်တို့မှပါဝင်ရှင်ပြိုင်ခဲ့ပါရယ်ပူတာဟိုကနေခေါလန်ဖူးကိုရောက်ဖို့အတွက်ဆိုင်ကင်နဲ့မိုင်း80သွားရပြီးခေါလန်ဖူးမြို့ကိုရောက်ဖို့အတွက်ခြေချင်း9ရက်ထပ်လျှောက်ရတယ်လို့သိရပါဗ
ျ။ပါတီတစ်ခုတည်းကပဲကြိုတင်မဲတွေရရှိခဲ့တယ်လို့ဝေဖန်မှုတွေရှိနေတာကြောင့်မန္တလေးတိုင်းဒေသကြီးအတွင်းဝေရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်းတွေရဲ့ရွေးကောက်ပွဲရလဒ်စည်းရင်းကိုမကြမီထုတ်ပြန်ပေးမယ်လို့မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ကပြောပါဗျ။ပွင့်လင်းမြင်သာအောင်ရွေးကောက်ပွဲအသေးသေးရလဒ်တွေကိုပြုစုနေတာဖြစ်ပြီးနိုင်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ရှုံးတဲ့ကိုယ်စားလှယ်တွေပါရလဒ်ကိုကြည့်ပြီးပြန်လည်သုံးသပ်နိုင်အောင်ထုတ်ပြန်ပေးမယ်လို့ကော်မရှင်အရာရှိဦးကျော်ကျော်ဆိုကပြောပါတယ်။လက်ရှိမှာတော့စီးရင်ပြုစုနေတာ95ရာခိုင်နှုန်းလောက်ပြီးစီးနေပြီလို့သိရပါတယ်။ထုတ်ပြန်တဲ့အခါမှာမဲဆန္ဒရှင်ဦးရေ၊မဲလာပေးသူဦးရေ၊ပယ်မဲရေအတွက်မဲယုံလာပေးတဲ့မဲအရေအတွက်ကြိုတင်မဲအရေအတွက်နဲ့ရလရာခိုင်နှုန်းတွေကိုဖော်ပြထားမှာဖြစ်ပြီးကော်မရှင်အဖွဲ့ခွဲတိုင်းဒေသကြီးခရိုင်မြို့နယ်ရုံးတွေမှာကတ်ထားပေးမှာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမှာပါတီ20မှ90လေးများနဲ့တတိပုဂ္ဂလ9ဦးအပါအဝင်369ဦးဝေရောက်ရှင်ပြိုင်ခဲ့ပါတယ
်။ရွေးကောက်ပွဲအနိုင်ရ90လေးလောက်အမည်စင်းတွေကိုကြီးညာပြီးရပ်ပေါင်း30အတွင်းမှာ90လေးလောက်အသုံးစရိတ်တွေကိုတင်ပြရမှာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့တဦးမှမတင်ပြရသေးဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်မြကပြောပါတယ်။အသုံးစရိတ်တင်ပြဖို့ငွေစင်းပြည့်စုံနေစေဖြစ်ပြီးအချောတတ်ဖို့အတွက်ပညာရှင်တွေနဲ့ညှိနှိုင်းရအောင်ပဲလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကပြောပါရယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က26ရာခိုင်နှုန်းကျော်ရခိုင်မျိုးသားပါတီက62ရာခိုင်နှုန်းနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက8ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါရယ်
အင်တာနက်ရဲ့မန္တလေးအခြေစိုက်အလုတ်ခွင်သတင်းကဏ္ဍသတင်းတောက်တွေနဲ့အလုတ်သတင်းတောက်တွေပေးပို့ထားတဲ့ရွေးကောက်ပွဲသတင်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုအင်တာနက်နဲ့ VOE မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါ VOE ကနေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိနာယူဝက်ထပ်မံတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ19ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကနေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ညနေပိုင်းအစီအစဉ်လေးကိုညနေ6နာရီကနေ9နာရီအထိနိုင်ရီဝက်တိုးချက်ထုတ်လွှင့်ပေးနေတာပါအခုဒီဒုတိယပိုင်းတိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာတော့ရွေးကောက်ပွဲစကားပိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲလွန်နိုင်ငံရေးအခြေအနေနဲ့လွတ်တော်ရေးရာကိစ္စတွေကို VOA ဝိုင်းတော်သားကိုတားညုံဦးကနိုင်ငံရေးသုံးသပ်သူတွေဖြစ်တဲ့ဒေါက်တာရဲမျိုးသိန်း၊ဒေါက်တာခင်မောင်ညိုဦးစီတူအောင်မင်းတို့နဲ့အတူဆွေးနွေးတင်ဆက်ပေးထားပါရခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကျွန်တော် VOA ရွေးကောက်ပွဲဆိုင်ရာ2ဒီဆွေးနွေးပွဲကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုရှိပါတယ်၊ဦးစီတူအောင်မင်းရှိပါတယ်၊ဒေါက်တာရဲမျိုးသိန်းရှိပါတယ်။ကျွန်တော်ဒီရွေးကောက်ပွဲနဲ့ဆက်ဆက်လို့ပါပဲ။ဒါပေမဲ့အခုလွတ်တော်ကလည်းဒီဘက်ထဲမှာဆက်ပြီးတော့ခေါ်တာမဟုတ်လို့လွတ်တော်ရည်ရနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးတော့မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်အရင်ဆုံးအခုပြောချင်တာကတော့လွတ်တော်ကအခုစပြီးတော့ခေါ်ပါပြီ။အခု15ရက်နေ့မှာ16ရက်နေ့မှာလွတ်တော်ခေါ်ပါပြီ။အဲ့တော့နောက်ဆုံးလွတ်တော်ဖြစ်ပါတယ်။အဲ့တော့နောက်ဆုံးလွတ်တော်ကလုံနိုင်ကြည်အနေနဲ့ပတ်သက်ပြီးတော့ဒေါက်တာခင်မောင်ညိုအရင်ဆုံးအမြင်လေးပြောပါ။
လွတ်တော်ကတော့ကျွန်တော်ထင်ပါတယ်ဒီအပတ်မှာတော့တို့လှုပ်လက်ဆက်လေးတွေတို့အစအသတ်မှာပေါ့လေ။အနာသတ်လုပ်ရမယ်။တို့လိုချင်တဲ့ဟာဒီ transition အတွက်ကိုလည်းတို့အတိအကျရေးဆွဲသွားပြီးတော့လှုပ်သွားပြီးတော့လိုတယ်လို့ထင်ပါတယ်။ဒီအကြောင်းအရာတွေကတော့ဟောအသေးစိတ်တော့ကျွန်တော်တို့မသိဘူးပဲဟောကျွန်တော်တို့ကတော့ဒါကိုစောင့်မျှော်နေကြတာပေါ့ဒီအချိန်မှာထွက်လာတဲ့ result ကရလာတာအမှန်အရေးကြီးပါလေဒါကိုအားလုံးကနေပြီးတော့သိအောင်လို့လည်းကျွန်တော်တို့လေ့လာစောင့်ကြည့်ရမယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုရင်ကျွန်တော်အခုကတိကျသိတာတော့ NLD ကတော့ရပါပြီ NLD ရသွားတဲ့အချိန်နေမှာနောက်ထပ် transition မှာဘလို့ပြဿနာပေါ်မယ်ဒီအာဏာလွှဲပြောင်းရေးမှာဘာတွေဆက်လို့ရမယ်ဆိုတာကတော့ချမှတ်ဖို့အရေးကြီးဆုံးဒါလည်းကျွန်တော်တို့အစဉ်စဉ်ပေါ်ကဘာသိအောင်တော့မဟုတ်ရင်တော့မှပြည်သူတွေသိအောင်တော့ချပြသင့်တယ်လို့ကျွန်တော်ယုံကြည်
ဟုတ်ကဲ့အခုပြောင်းတဲ့ပတ်သက်လို့ပေါ့အခုနောက်ဆုံးခေါ်တဲ့လွှတ်တော်ဘာတွေပြင်ဆင်ဆောင်ရစရာတွေများရှိပါလဲခင်ဗျအ
ဲ့ဒါနဲ့ပတ်သက်လို့ကသူတို့ဟိုပြီးခဲ့တဲ့နောက်ဆုံးလွှတ်တော်မှာသူတို့ဆွေးနွေးကြတာတွေရှိတယ်ဆွေးနွေးကြတာရှိတဲ့ခါကျတော့ဒီအခုပြောင်းကာလနဲ့ပတ်သက်ပြီးတော့2010တုန်းကဆိုရင်ဘာမှကိစ္စမရှိခဲ့ဘူးပေါ့နော်ဒါသူတို့ဘာသာသူတို့အဆင်ပြေအောင်သူတို့လုပ်သွားခဲ့ရတယ်ပေါ့အဲဒီဘက်လိုဖြစ်လာတဲ့ခါကျတော့တိတိကျကျလုပ်ဖို့လိုပြီးဥမာအားဖြင့်ဆိုရင် budget ကဒီ budget မတိုင်ခင်ကာလပေါ့ဒီအစိုးရသစ်က April လ1ရက်လောက်ပေါ့နော်ခန့်မှန်းချင်းအဲ့တလောက်မှာပေါ်လာမယ်အဲ့ဒီမတိုင်ခင်ကတော့လက်ရှိအစိုးရရှိနေတယ်ဆိုတော့လက်ရှိအစိုးရကအရင်တော့ဆွဲထားပြီးတဲ့ budget နဲ့သူကသွားနေတယ်သွားနေတဲ့ခါကျတော့ဒီမတိုင်ခင်မှာလည်းလွှတ်တော်ကနှမျိုးဖြစ်နေလိမ့်မယ်ပထမတစ်မျိုးကအခုလက်ရှိ run နေတဲ့လွှတ်တော်အဲ့ဒီလွှတ်တော်ကဟိုအလောက်ထိကိုသူကရောက်မယ် January အကုန်လောက်ထိကိုသူကရောက်မယ်ဟိုဖြန်းဖြန်းပေါ့နော်သူစစောပြီးရင်လည်းရတော့ရပါတယ်အဲ့လိုရောက်သွားမယ်ဆိုရင်ဒီ February နဲ့ March လအမှ2လမှဆိုရင်တော့အဲခုနကတော့ဟိုလွှတ်တော်ကလည်းရှိတယ်လွှတ်တော်အဖြစ်ကလည်းရှိတယ်ရှိတော့အဲ့မှာသူတို့ဆွေးနွေးကြတာက budget ကိုဘယ်လွှတ်တော်ကဆွဲမလဲဒီအခုအနားယူတော့မဲ့ကုံဆုံးနေမဲ့အဲ့ဒီလွှတ်တော်ကဆွဲမလားဒါမှမဟုတ်ဟိုလွှတ်တော်ကဆွဲမလားဒီလိုကိစ္စမျိုးတွေကအစသူတို့မှအများကြီးရှိတယ်အဲ့ဒီကိစ္စတွေကဟိုအများကြီးရှိတဲ့အပြင်ကိုပြီးခဲ့တဲ့ဒီလွတ်တော်တော့ကဆိုရင်တို့ကပြဿနာကနည်းနည်းရောထွေးသွားတယ်ဘယ်လိုရောထွေးသွားလဲဆိုတော့ကျွန်တော်အဲ့မှာတီးတလောက်ဆိုရင်ပြည်တော်စုအစိုးရအဖွဲ့ဥပဒေဆိုတာကိုတို့ပြင်ဖို့လုပ်တယ်ပြင်ဖို့လုပ်တော့အပေါ်မှာပါတဲ့တစ်ချက်ကိုလုပ်တဲ့အဓိကအချက်ကတော့ယူကော့ပွဲမဲဆွယ်ကာလမှာဒီသမရနဲ့ဝန်ကြီးအဖွဲ့တွေကပါတီစည်းရုံးရေးလုပ်ခွင့်ရှိသည်ဆိုပြီးတော့မှအရင်အစိုးရကလုပ်ထားပေးတဲ့ဥပဒေမှာပါတယ်အဲ့တော့တို့ကပါတီဆိုတာဖြုတ်ချင်တယ်သူရောက်ရွှေမန်းနဲ့သူအဖွဲ့ကပေါ့နော်ထုတ်ချင်တာကိုလုတ်တဲ့ခါကျတော့သူ့နဲ့အလားတူကနောက်ထပ်ဥပဒေ9ခုလောက်ရှိတယ်။အဲ6ခုရှိတယ်ပေါ့9ခုပဲစုပေါ့။အဲ့လုံအဲ့ဒီ6ခုမှလုတ်လိုက်တဲ့ခါကျတော့ပထမပိုင်းမှာကျတော့ပြည်သူ့လွှတ်တော်ထဲမှာအားလုံးကဟိုကအစင်ဘာဘာခေါ်လဲအတီးပြုတ်လိုက်ကြတယ်။အမျိုးသားလွှတ်တော်ကိုရောက်တဲ့ခါကျတော့ဓာကြီးကဟိုပြန်ပြီးတော့ပယ်ချတာတွေရှိလာတယ်။နောက်ပြဿနာတွေကပြင်းထန်လာတယ်တဖြည်းဖြည်းပြင်းထန်လာတဲ့ခါကျတော့ပြည်သူ့လွှတ်တော်မှာပြန်ဆွေးနွေးတဲ့ခါကျတော့ငကူနဝတနာဖအစိုးရကပြဋ္ဌာန်းပေးတဲ့အတိုင်းပါတီစီအိုရေးလုံနိုင်တယ်ဆိုတဲ့အတိုင်းပြန်ပါလာတယ်ဒါကြောင့်မလို့အခုဒီဝန်ကြီးတွေကနေပြီးတော့မှစီပါတီစီအိုရေးတွေသူတို့လုံနိုင်တာလေဟိုဟိုအတိုင်းဆိုရင်တော့လုံလို့ရမှာမဟုတ်ဘူးသူတို့အတီးပြုတ်လိုက်ရင်အဲ့တော့အဲ့ဒါကိုလုံနေရင်းနဲ့ပြည်တော်စုအစိုးရအဖွဲ့လုံနေရင်းနဲ့အောက်မှာနောက်ဆက်တွဲဆိုပြီးတော့မှ ပြင်ဆင်တယ်ဆိုတော့မှအသစ်တင်တာမဟုတ်ဥပဒေကိုအရှိကြီးအဲ့ဒီမှာအောက်မှာပါတယ်အချက်လက်တွေအများကြီးပဲအဲ့ဒါပါလဲဆိုတော့ transition အတွက်ကိုဆွဲရတော့မယ်ဆိုပြီးတော့မှအဲ့ဒီမှာတယောက်ရှိမှအဲ့မှာဖြစ်ဆွတ်ထားတယ်အများကြီးရှိတယ်အဲ့ဒီမှာဆိုရင်ဟိုဘယ်နေ့ဘယ်ရက်မှာဘာလုပ်မလဲဒီလွတ်တော်ကနေဘလို့လုပ်မလဲအပြောင်းလဲကိုလွတ်တော်ဘယ်နေ့လို့စပြီးတော့ခေါ်မဲပါ냐ဆိုတော့အသေးစိတ်သူထည့်ထားတာတွေရှိတယ်ဆိုတော့အဲ့ဒီဥပဒေကတစ်ဖက်မှာဟိုရှုံးသွားပြီဆိုတဲ့ခါကျတော့တခြားဥပဒေတွေရှုံးသွားတော့ဒါဟိုသူဒီတိုင်းထားတာရှိတယ်လွတ်တော်တွေတော့ရောက်နေပြီဆိုတော့အဲ့ဒါကိုဆက်ပြီးတော့ဆက်ဆွေးနွေးတယ်ဆိုရင်အပေါ်ကပါတီစီယုံတာတော့မစီယုံတာတော့ပြဿနာမရှိတော့ဘူးဘာလို့ဆိုရုပ်ကပွဲလည်းပြီးသွားပြီလေအဲ့တော့အောက်မှာကြံတဲ့ဒီဟိုအကူပြောင်းကာလအတွက်အသေးစိတ်အချက်လက်တွေကတော့ဒီလွတ်တော်မှာဆွေးနွေးရအောင်မယ်လို့ထင်တယ်အဲ့တော့ဒီလွတ်တော်မှာသူတို့ဟိုလုံးမဲ့ကိစ္စပါဘောနော်သူရောက်ဥွှေမှန်းသူရည်ရွယ်ထားတဲ့ဟာတွေကကျွန်တော်တိတိလောက်ကလာမဲ့အစိုးရအဖွဲ့အကူပြောင်းနေမှာဘလို့နီးဘလို့ဟာနဲ့သူကကူပြောင်းသွားမှာလဲစီးရင်နေဘလို့အကုန်လုံးကိုသူလုတ်သွားပေးဖို့ရည်ရွယ်ချက်ရှိတယ်ဆိုပြီးတော့မှအဲ့မှာသူပြောခဲ့တာတွေတော့ကျွန်တော်သိတယ်အဲ့ဒါတွေဆက်လုပ်မယ်လို့တော့ထင်တယ
်ဟုတ်ကဲ့ဥပဒေတွေနဲ့ပတ်သက်လို့ရောဒီလွတ်တော်အဟောင်းအတန်းတွင်းမှာလုံနိုင်ပါမလား
အလုံးနိုင်မယ်လို့ထင်တယ်ဒီအကူပြောင်းကိစ္စကိုပဲအဲ့တော့တချို့ဟာတွေကြတော့လေသူတို့စဉ်းစားမယ်အလျင်အမြန်စဉ်းစားမှာပေါ့ဥပမာဘာတစ်ခုရှိလို့ဆိုအရေးကြီးတာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်တဲ့ဥပဒေဒါမျိုးတွေရှိတယ်ဆိုတော့ခါကြတော့ဟိုပွင့်လင်းပြောကျွန်တော်တို့တော့နည်းနည်းလန့်တယ်ဘာလို့ဆိုကျွန်တော်တို့ရဖွဲ့စည်းပုံအခြေခံဥပဒေကိုတစ်ချိန်လုံးဝေဖန်နေတာအဲ့ဒီတမှာဥပဒေထွက်လာပြီးတော့မှသူတို့ထည့်သွင်းရေးဆွဲထားတဲ့ဟာတွေဟာဝေဖန်လို့မရတို့လို့မရထိလို့မရဆိုကျွန်တော်တို့ကခက်အောင်မှာဒါပေမဲ့ကျွန်တော်စိတ်တော့သိမပူပါဘူးဒီလွတ်တော်ပြီးွားရင်နောက်လွတ်တော်အစ်စ်ပေါ်လာရင်ဒီလုတ်ထားတဲ့ဟာတွေကအဆင်မပြေဘူးဆိုတော့ပြန်ပြင်ပေးမှာပေါ့ပြန်ပြင်ပေးရင်တော့ပြန်ရမှာပေါ့အဲ့လိုအခြေအနေတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်တော်တော်ရေမျိုးသိမ်းမိချင်တာကလွတ်တော်နှစ်ရက်အကူပြောင်းပေါ့အကူပြောင်းကိုဖွဲ့စည်းပုံကဘယ်လိုပြဋ္ဌာန်းထားလဲဘယ်လိုအခြေအနေရှိလဲပြောင်းမှာ
ဖွဲ့စည်းပုံအခြေခံဥပဒေမှာကရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းမှာသူကပြည်သူ့လွတ်တော်အစည်းအဝေးကိုခေါ်ယူရမယ်အဲ့ဒီအခါကျတွက်ကြည့်လိုက်တဲ့အခါကျတော့သူက February 6ရက်နေ့မတိုင်ခင်လောက်မှာသူကပြည်သူ့လွတ်တော်အစည်းအဝေးကိုခေါ်ယူရမယ်အဲ့လိုခေါ်ယူတဲ့နေရာမှာသူကပြည်သူ့လွတ်တော်ဥက္ကဋ္ဌကနေခေါ်ယူရမယ်အဲ့တော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဆိုတော့သူတို့ဥွှေမိုင်းကနေခေါ်ယူရမယ်အဲ့ဒီအချိန် January 6ရက်ပိုင်းမှာကျွန်တော်တို့လွတ်တော်အသစ်ရဲ့အစည်းအဝေးကိုကျင်းပအဲ့ဒီလွတ်တော်အသစ်အစည်းအဝေးကျင်းပပြီးလို့ရှိရင်9ရက်အတွင်းမှာအမျိုးသားလွတ်တော်အသစ်ရဲ့အစည်းအဝေးကိုကျင်းပပြီးရင်15ရက်အတွင်းပေါ့ပြည်သူ့လွတ်တော်အသစ်ကျင်းပပြီး15ရက်အတွင်းမှာပြည်တော်စုလွတ်တော်အသစ်အစည်းအဝေးကိုကျင်းပအဲ့တော့ပြည်တော်စုလွတ်တော်အစည်းအဝေးကိုခေါ်ယူပြီးတော့မှာအဲကျွန်တော်တို့ကခုနပြောတဲ့ဟိုသမရရွေးကောက်တာဒုတိယသမရရွေးကောက်တာဒီလုပ်ငန်းစဉ်တွေကိုလုပ်လို့ရအဲ့တော့ပြည်တော်စုလွတ်တော်ကနေခုနသမရဒုတိယသမရနေဒီပြည်တော်စုဝင်ကြီးအသစ်တွေကိုအတီးပြုတ်ပြီးတဲ့အချိန်ကြတော့မှာအစိုးရအဖွဲ့အသစ်ဆိုတဲ့ပုံစံပုံပေါ်လာမယ်လို့ထင်တယ်။အဲ့တော့2010တုန်းကကျွန်တော်မှတ်တမ်းတွေကိုပြန်ကြည့်တဲ့အခါကျတော့2010မှာသူကနိုင်ငံတော်အေဂျင်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေကနေသူကလက်မှတ်ထိုးပြီးတော့သူကဟိုအမိန့်ထုတ်ပြန်တယ်။အဲ့ဒီအမိန့်နဲ့သူကနိုင်ငံတော်အေဂျင်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေပြီးတော့ဒီပြည်တော်စုမြန်မာနိုင်ငံအစိုးရကိုသူကအာဏာလွှဲလိုက်ကအမိန်ထွက်ခဲ့အဲ့တော့အခုပုံစံကတော့ဘယ်လိုဖြစ်မယ်ဆိုတော့ဥပဒေထဲမှာတေချာရှင်းရှင်းလင်းလင်းမရေးထားဘူးဒါပေမဲ့ဖြစ်နိုင်ခြေရှိတာကတော့ဟိုလက်ရှိသမရဦးသိန်းစိန်ကနေပြီးတော့အာဏာလွှဲပြောင်းတဲ့အမိန်ကိုထုတ်ပြန်ရမယ်သဘောမျိုးဘက်ကဦးတည်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအချိန်ဟာ2016ခုနှစ်မတ်လ30ရက်နေ့နောက်ဆုံးထားပြီးတော့လုပ်ရမယ်လို့ကျွန်တော်နားလည်တယ်
။ဒါပေမဲ့ဖွဲ့စည်းပုံအရဆိုရင်လွတ်တော်ကအားလုံးရဲ့အမြင့်ဆုံးအာဏာအစိုးရကိုဖွဲ့စည်းနိုင်တဲ့အာဏာလွတ်တော်ကနေဖွဲ့စည်းလွတ်တော်ကနေပြီးတော့အစိုးရဖွဲ့ပေးနိုင်ရောအဲ့ဒါကအတိမဖြစ်နိုင်ဘူးလား
။ And လက်ရှိအချိန်ဒီမှာတော့လွတ်တော်ကနေအစိုးရကိုဖွဲ့လိုက်တယ်။ဒါပေမဲ့လွတ်တော်ကလည်းအတိပြုတ်ပြီးတဲ့အချိန်မှာတော့အစိုးရကဟိုအသက်ဝင်တဲ့သဘောတော့တက်ရောက်တယ်။သို့တော်လည်းပဲကျွန်တော်ကြည့်လိုက်တဲ့ခါကျ2010တုန်းကလုတ်ခဲ့တဲ့မှတ်တမ်းတွေနဲ့ပြန်ချိန်ကိုက်ကြည့်တဲ့အခါကျတော့လက်ရှိအစိုးရအဖွဲ့အနေနဲ့သူကအမိန့်ထုတ်ပြန်ပြီးတော့အာဏာကိုလွှဲပေးရမယ်သဘောမျိုးဘက်ကိုဥတီတယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့ခုနပြောသလိုဟိုအဲ့ဒီအပိုင်းနဲ့ပတ်သက်လို့တော့ဥပဒေထဲမှာဘာမှအတိအကျပြဋ္ဌာန်းထားတာမရှိဘူး။အမှန်တကယ်ကတော့ရှိတဲ့နယ်လို့ကျွန်တော်မြင်တယ်။ဒါမှသာလျှင်ဟိုအလွဲချော်မဖြစ်နိုင်ဘူး။နောက်ပြီးတော့ကျွန်တော်တို့ဟိုမှန်းဆပြီးပြောရတဲ့ဟိုကောလာဟလသဘောမျိုးတွေအားနည်းမယ်လို့ကျွန်တော်ကမြင်တယ်
။ဟုတ်ကဲ့ခင်ဗျ။အခုကျွန်တော်ဥစည်းစုအောင်မြင်ပေးချင်တာကအခုကမြို့သားဒီမိုကရေစီဖွဲ့ချုပ်က အများစုအနိုင်ရလို့ဖြစ်သွားတယ်။အဲ့တော့အရင်ဆုံးသူတို့လွှတ်တော်ဥက္ကဋ္ဌကိစ္စဒေါ်စန်းစုကြည်ကတော့တမနာလုပ်လို့မရဘူးပေါ့။ဒေါ်စန်းစုကြည်ကလွှတ်တော်ဥက္ကဋ္ဌအနေနဲ့ဖြစ်လာနိုင်လား
။ကျွန်တော်နားလည်တဲ့လောက်ကဒေါ်စန်းစုကြည်ကသူဟိုဘာတွေပဲပြောခဲ့စီပေါ့နော်။ကျွန်တော်နားလည်တဲ့လောက်ကတိုက်ပြည်မှာအမြင့်ဆုံးအဖွဲ့အစည်းရှိတယ်။အဲ့ဒီမှာသူပါဝင်မှုလိုတယ်။အဲ့ဒါဘာလဲဆိုတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီ။အဲ့တော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာသူဝင်ပါတဲ့အခါကျတော့မှသာတစ်ဖက်ကတမတော်ကာကွယ်ရေးဦးစီးချုပ်ဒုချုပ်တွေပါနေနေပေါ့နော်အဲ့ဒီတက်ကလာတဲ့အားလုံးအဲ့မှာ6ယောက်နဲ့သူစကားပြောလို့ရမယ်ဒီဘက်က NLD က9ယောက်ရမယ်အဲ့ဒီထဲမှာနေရ NLD ဘက်ကဘာရမလဲဆိုရင်သမ္မတတယောက်ရမယ်ဒုသမ္မတတယောက်ရမယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌရမယ်အမျိုးသားလွတ်တော်ဥက္ကဋ္ဌရမယ်နိုင်ငံခြားရေးဝန်ကြီးရမယ်9ခုအဲ့ဒီထဲမှာဒုံဆန်းစုကြည်တစ်ခုကိုသူရွေးရလိမ့်မယ်တစ်ခုကကျွန်တော်တို့ပြန်တွေ့ကြည့်လိုက်တဲ့ခါကျတော့ဖွဲ့စည်းပုံအရလောလောဆယ်ပေါ့နော်နောက်ဖွဲ့စည်းပုံပြင်ပြီးဆိုရင်တော့ဘာမှမဆိုဖြစ်နိုင်ပါဘူးဖွဲ့စည်းပုံအရလောလောဆယ်ကတော့သမ္မတသူရွေးချယ်လို့မရအောင်ဒုသမ္မတရွေးချယ်လို့မရအောင်အမျိုးသားလွတ်တော်ဥက္ကဋ္ဌသူရွေးချယ်လို့မရအောင်သူကပြည်သူ့လွတ်တော်ဘက်ကိုရောက်တော့ဆိုတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌလှုပ်ချင်လို့မလှုပ်ချင်သူနိုင်ငံခြားရေးဝန်ကြီးဟိုလှုပ်ပြီးတော့မှအဲ့ဒီနေရာကိုရောက်သွားမယ်ရောက်သွားမယ်ဆိုတဲ့ခါကျတော့ကျွန်တော်တူးချင်းမြင်တာကတော့ဒီအချိန်မှာပေါ့နော်သူဒီကျွန်တော်တို့စီမှာဖွဲ့စည်းပုံအရပိုင်းခြားထားတဲ့အနေအထားနှစ်ခုကိုပေါ့နော်အုတ်ချုပ်ရေးနဲ့တရားဥပဒေပေါ့နော်ဥပဒေပြုတ်ရေးကိုသူရွေးချယ်ရတော့မယ်အဲ့တော့ရွေးချယ်ရတော့မယ်ဆိုတော့တကယ်လို့အုတ်ချုပ်ရေးပိုင်းကိုသူသွားမယ်ဆိုရင်သူပြောသလိုအကုန်ဖြစ်နိုင်ပါတယ်သမရကိုဟိုစကားနားထောင်တဲ့လူပေါ့နော်နာခံတဲ့လူကိုထားသူ့သမရတွေပဲထားပြီးရင်သူကဒီအစိုးရအဖွဲ့ထဲမှာဟိုစီနီယာဝန်ကြီး plus တခြားသောဝန်ကြီးဌာန3-5ခုလောက်ပေါ့သူယူထားလို့ရတယ်နိုင်ငံခြားရေးဝန်ကြီးကတော့ယူရမယ်ဒါမှသာသူအဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုသူတက်လို့ရမယ်အဲ့ဒါဆိုရင်နေတူတူကဒီအစိုးရအဖွဲ့ကိုသူကစီစဉ်ညွှန်ကြားပြီးတော့မှစီမံခန့်ခွဲနိုင်ခွင့်ရမယ်အဲ့လိုရသွားတာနဲ့တပြိုင်နက်တည်းသူကပါတီကိုသူကလုံးဝအဆက်ပြားလိမ့်မယ်ဒါဖွဲ့စည်းပုံရသူကဥရှိမန်းတို့ကိုယ်တိုင်အဲ့ဒီသူကဥရှိမန်းနဲ့ဒီဦးသိန်းစိန်နဲ့ဖြစ်တဲ့ပြဿနာမှာအဲ့ဒီကိစ္စအများကြီးပါတယ်အဲ့ဒီဒီတစ်ဖက်ကဦးသိန်းစိန်အုပ်စုဒုက္ခရောက်သွားတာလေအဲ့ဒီပြဋ္ဌာန်းချက်ကြောင့်ဒုက္ခရောက်သွားတာဆိုတော့အဲ့ဒီကျွန်တော်ဟိုဗာလဲအဲ့ဒီရောဟာကိုတစ်ချက်လေးနည်းနည်းလေးပြောပြလိုက်ချင်တယ်အဲ့ဒါဗာလဲဆိုတော့ဦးသိန်းစိန်ကဒီဘက်ကိုရောက်သွားတယ်သူကပါတီဥက္ကဋ္ဌပဲယာယီအနေနဲ့ဦးရှိမန်းကိုသူထားရတယ်ပါတီမှာဒါပေမဲ့စပိုင်းကာလမှာနည်းနည်းပပပေါ့နော်ဒီပါတီရဲ့ပွဲတွေဗာလဲဦးသိန်းစိန်တက်တာရှိခဲ့ဘူးတယ်အဲ့ဒါအကုန်လုံးဝိုင်းပြီးတော့ NLD အမတ်တရားဆကျွန်တော်တို့လည်းပါတော့ဝိုင်းပြီးတော့ပြောရတာဒါသမရကဒါခပ်ဝဝေးနေရမှာပေါ့နော
်အ
ဲပါတီလုပ်ငန်းနဲ့ဆိုတဲ့ခါကျတော့အဲ့ဒါနဲ့အဲ့ဒီကစပြီးတော့ဦးသိန်းစိန်ကလာလို့လည်းမရတော့ဘူးလုပ်လို့လည်းမရတော့ဘူးအဲ့တော့ဒီဘက်မှာဘာဖြစ်လဲဆိုတော့သူကဥရှိမန်းကပါတီကိုမပြေးလဲဆိုတဲ့ကိစ္စမျိုးတွေဒါဖြစ်လာတယ်ကွန်ထရိုးလည်းသူလုပ်လို့မရတော့နောက်လွတ်တော်ကိစ္စတွေမှာလည်းတကယ်ပဲသူလုပ်လို့မရဘူးဟိုဘာဖြစ်လို့လဲဆိုတော့ဒီဘက်မှာကဟိုကွန်ထရိုးကသက်သက်ရှိနေတော့အဲ့တော့ဒုံဆန်းစုကြည်ကအစိုးရစိုက်ကိုသူရွေးလိုက်မယ်ဆိုရင်တိုက်ပြီးတိဆောက်ရေးပေါ့နော်သူရွေးလိုက်မယ်ဆိုရင်တော့ပါတီကိုသူလက်လွတ်ပေးရမယ်နောက်ပြီးတော့မှအရေးကြီးတဲ့ဥပဒေပြုရေးဥပဒေပြုရေးကဘာကြောင့်အရေးကြီးလဲဆိုတော့ဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကြီးကလည်းရှိနေတယ်။အဲ့ဒီမှာကသူကိုယ်တိုင်ပါဝင်ဖို့ကလည်းလိုတယ်။ဒါပေမဲ့အစိုးရအဖွဲ့ကိုသူရွေးလိုက်ရင်တော့ဒါကိုသူစွန့်လွှတ်ရမယ်။ဟုတ်ပြီအဲ့လိုမျိုးမဟုတ်ဘူး။ပြီးတော့မှသူကဒီဘက်ကိုဥပဒေပြုရေးအရေးကြီးတယ်။အဲပါတီကိုလည်းကင်တွယ်ထားဖို့သူလိုတယ်ဒီကာလမှာပေါ့နော်။အဲပြီးတော့မှနောက်ဖွဲ့စည်းပုံပြင်ရေးကိုလည်းကြိုးပမ်းအားထုတ်ချင်တယ်ဆိုရင်တော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာသူယူရမယ်။အဲ့ဒီခါကျရင်ဒီလွတ်တော်ဥက္ကဋ္ဌဖြစ်မယ်ပါတီကို control လုပ်နိုင်တယ်ဖွဲ့စည်းပုံအခြေခံဥပဒေတွေဘာတွေကိုပြင်ဆင်ရေးကိုအားကျုံမှန်တဲ့လုပ်နိုင်တယ်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာလည်းသူကပုံမှန်သူကထိတွေ့ဆက်ဆံမှုတွေသူရှိနေမယ်ဒါပေမဲ့အစိုးရကိုသူ control လုပ်ဖို့ဆိုတာကတော့သူ့မှာအရန်ခက်ခဲသွားပြီဘာလို့ဆိုတော့အစိုးရမှာသမ္မတဖြစ်လာမယ်ဒုသမ္မတဖြစ်လာမယ်လူတွေဝင်ကြီးတွေအကုန်လုံးကသူ့နဲ့အဆက်ပြားရလိမ့်မယ်အဲ့ဒီသဘောမျိုးဖြစ်တဲ့ခါကျတော့ဒီနေ့အချိန်မှာသူတခုခုရွေးချယ်ဖို့တော့လိုမယ်လို့ကျွန်တော်ထင်တယ်။သူဘာရွေးမလဲဆိုတာဒီနေ့အချိန်မှာကျွန်တော်မပြောတတ်ဘူး။တကယ်လို့သာမတော်တဆပြည်သူ့လွတ်တော်ဥက္ကဋ္ဌတရားကိုရွေးပြီးတော့ပါတီကိုလည်း control လုပ်လွတ်တော်ကိုလည်းသူကတခါတည်းဟိုဘာလဲစီမံကုန်းကုတ်ခဲပေါ့နော်။တစ်ဖက်မှာဒီအစိုးရအဖွဲ့နဲ့ပတ်သက်တဲ့ဟာတွေပါလုံမယ်ဆိုရင်တော့သူအခက်အခဲတွေ့မယ်ပြဿနာတွေတက်လာနိုင်တယ်။ဖွဲ့စည်းပုံဆိုင်ရာအကြက်တဲကြုံရဲကိုကျွန်တော်တို့မမြှော်မနိုင်တဲ့ကိစ္စတွေတော့ဖြစ်ကောင်းဖြစ်လာနိုင်လို့ထင်တယ်။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်ဆရာခုမုံညိုပေးချင်တာသူပြောသွားတဲ့အထက်မှာ above the president သမရအထက်မှာသူရှိနေမယ်လို့ပြောသွားပါတယ်။အစိုးရ position ထဲမှာသူရှိမှာတော့မဟုတ်ဘူး။ဒီအစိုးရကိုသူ run မယ်ဆိုတဲ့ပုံစံမျိုးပြောသွားပါတယ်။ဆိုတော့လွှတ်တော်ဥက္ကဋ္ဌလည်းလုပ်မယ်အစိုးရကိုလည်းသူ run မယ်ဒါကဖြစ်နိုင်ခြေရှိရလားဖြစ်နိုင်တော့မှအာဏာအလုံးကသူ့ပေါ်ရောက်မနေဘူးလား
။အင်းကျွန်တော်တွေ့ရတော့ဒါကတော့ဟိုသူပြောတဲ့ဟာကိုကျွန်တော်တို့ဝေဖန်တာပေါ့လေကျွန်တော်တို့ဒါမှဖြစ်နိုင်မှုလို့ကျွန်တော်ဝေဖန်ပေမဲ့ဘေးကလူတွေကတော့သူ့ကိုတိတ်ထင်ကြီးတဲ့လူတွေအများကြီးရှိတယ်ဟာဖြစ်နိုင်ပါတယ်ဆိုတော့ပြောတဲ့လူတွေရှိတယ်ဟောကိုစီဆောင်မျိုးပြောပြတဲ့နေရာမှာတော့ဟောကျွန်တော်သဘောထားကိုက်ညီတာဒီနိုင်ငံခြားရေးဝန်ကြီးလုပ်ပြီးတော့သူသွားရင်ကာလုံလဲလုပ်လို့ရတယ်ဒီရွေးချယ်မှုကသူအစိုးရအဖွဲ့ကိုလဲသူကသမ္မတနဲ့လဲသူအမြဲတမ်းဆက်ဆံလို့ရတာပေါ့သို့တော့က channel tema le tu a ai bae ko tu twa ko chance a nae daw bo ba jaw le so yin ngan jia yee won ji the ko tu a ye ji da ga u de pyu yi bo u de pyu yi ga channel lo di nya ma de ka lo da tat ma do ko channel si yau nai tat ma do a phi su bae myan na mu lai tan na de bian ne channel chan na ha ri ma a sin pye twa bi di a che ga u de ko long wa pyin lo ya a lo phi su bae ko myan na mu se ya a chang shi la ma shi la so da lo channel di ka ji ya mo di channel lo ne paw mya so a phit la de di a che ni da တမတော်နဲ့ဟောတိုင်းပြည်ပြည်သူပြည်သားတွေဟောလေအမုန်းပွားနေတဲ့ဟာပေါ့ဒီမုန်းဒီမှုတွေကိုဖျောက်ချင်တော့တမတော်ကဒီကတဖြည်းဖြည်းနဲ့ပြည်သူ့ဘက်မျက်နှာမူတော့ပြည်သူလုံးတဲ့မြောက်ကိုဟောသဘောကျလာပြီတို့လည်းမင်းတို့နဲ့တူတူပါတယ်ဟေ့ဆိုရင်ဟောအခုတလောက်အများကြီးလေနိုင်တာပြည်သူကနော်အန်အန်ဒီကိုကြိုက်တယ်ဆိုတဲ့သဘောမျိုးရှိတယ်အဲ့တော့တမတော်ကရောငါတို့ကမကြိုက်ဘူးကွာဆိုတဲ့ဟာမျိုး
ဒီကနေ့ကျွန်တော်တို့ကအဲ့ဒီလွတ်တော်ဒီဥက္ကဋ္ဌကိုယူရမယ်လို့ကျွန်တော်ယူဆတာပေါ့ပြီးသူလွတ်တော်ဥက္ကဋ္ဌကိုအဲ့လိုထင်တယ်ကျွန်တော်နောက်တစ်ခုကထိန်းကြောင်းမှုပေါ့ပစ်ချက်ကံဘယ်လန့်စ်ဒီထိန်းကြီးရဲ့ကိစ္စပါဘာလို့ဆိုတော့ဂျက်ခိုင်ပါတီနဲ့မတူတဲ့ဒီဘာကအဲ့ဒီကဒေါ်စုရတတန်တယ်လို့ဖြစ်နေတယ် ပြောမယ်ဆိုပြီးခဲ့တဲ့အစိုးရလက်ထက်မှာကြက်ခိုင်ပြီးခဲ့ကာလမှာဆိုကြက်ခိုင်ပါတီကမှလည်းအတွင်းထဲမှာကွဲနေတာအခုနေထားကအစိုးရလည်းအနေဒီဖြစ်မယ်လွတ်တော်ကလည်းအဲ့ဒီဖြစ်မယ်နောက်ပါတီမှလည်းသူခေါင်းဆောင်ဖြစ်နေမယ်ပြီးတော့ဒီနေထားပြီးမှနောက်တော့တကယ်တမ်းလဲအားလုံးအတန်ပြူအတန်ဒေါ်စန်းစုကြည်အတန်အတန်တဲ့လို့ဖြစ်နေတဲ့အခါကျတော့ချက်ကံဘယ်လန့်စ်ပေါ့ဒီထိန်းညှိနိုင်မယ
Di tamara ne soya apa itu kulungu tuah parti ne u siu tuah u cara pelajar siu cara pelajar kajaro kubaga lude hari mandemnya aga di baga luri aju siwane tibro kanyi mumisiu kanyi mumisiu de kajaro di baga ro check and balance aja nanti ne lugu lugu mabe nabi lo ma dongsan suji lugu mesure agri lay samu type yeru baru sura ada check and balance apa gu pada bibi di baga luri teru lugu lugu melabu su kubaga lugu mabe era sura ari usaha guro aja nasi mabu dongsan suji lo kangon lugu nai melai melute
tapi mele Dosan suci surah kan energi padi mah tu ya energi padi kalau mah tu ya tanam lupa ni lah, aku ni tak lupa ni lah. Suya galai, dikehendak pilih sih. Tu lah suya apa mah mabawi mah tu suya tu ramai suya. Suya galai tu padi ya bosio kuza biu am lupa ni. Padi bosio tu lesi galai dosan suci lupa ni lah. Di ni tanah pada lupa.
No, jono teh ni, elu ni tanah sih ni. Hua account he poh ni, lengan ni mana ni aga. Tapi kah dia ni bro, cuma pilih ha apa mah tu dua lalu ya. Tu pada tu, aku lawat jono si mah pilih ni aga. Di check and balance lawat si mah. Jenaruh aku lalu je, dia soya apa yang lalu ni dah. Polisi aku lalu dah ni, tu macam ni aku. Lalu ni dah, lalu ni kain ni deh, bo. Lalu ni kain ni deh, mari. Agri lagi sahmu di bari. Hotel pakai foto biru lalu ni dah ni, tu ni aku. Surat kajar aku, tegar ke jalan le. Aku pola meluria. Ayo no le, tercakap lomba mahu, balai soya anari juga deh luri mahu. Mahabu surau, terus ada terus tahu yang ada hari terus lama be, tapi kalau terus lama dah be surau kajar orang ubi diri pukul me, di luri alu kongon lulu yau, alu kongon lulu yau hau lulu ni ye ne, tercakap luai corai lulu surau, aku baca check ada balance lulu lama be lulu jenama hisapan.
Okay, aku jamu tengi terus jamu tengi aku ke lama itu dote kencing mo, di kencing mo tu jaja pilihan dia, pamer sih le, pamer tadi kami le.
Jenama ni aku lama itu dote tadah dua mabali. Tongsan suci ini, cenderung apa itu lalu okatan ni ya, julai melu cenderung ni. Apa yang saya suruh cenderung ni aro, kuasi mau cegah ubri, cah tenai lepas sasat lalu cenderung ni. Elo, tongsan ni jadi juga buat wenai buat tongsan suci kali ber, tu pihoke deh poli, ketika buat di deh mah, di kuasi mau cegah ubri biasa ini sulai kisah tidak apa deh kajar lo, cenderung ni apa tuha. Ure biu ye mah, baik jono ni melu jono ten. Enam aku kata, pasih pun cik yang ure, aje ada ku jualan ni ku mah, jono mien aga lo, jiji dia aga. Oh, ni ye ya, tu song suni, api syar eh, lanjau mah, jiji dia lo jono mien. Eh, papi lo leh suru. Kena kau si tu mien biu le, pasih pun cik yang ure kagui song song ini ure ni le, sasan. Eh, lo lama jono lo, aku lama. Nui mah kulong ni deh, jenolu lu dor terdah nui mah. Kau sih mungkin kan ubi, kagui sosok ini ubi itu, macam mana dia terlalu ni ni lu jenolu aten. Di ubi itu dia terlalu bi nampai mah, di ubi ni sasa bi new ubi pola me. Ini kajar lu, kau sih ဖွဲ့စည်းပုံအခြေခံဥပဒေကိုနော်ပို့ပြီးတော့တင်းတင်းကြပ်ကြပ်နော်ကာကွယ်ပိတ်ဆို့လို့ရအောင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပေါ့လေ2015 2016နောက်ပိုင်းပေါ်လာမယ်လွတ်တော်မှာလုံလာနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒါဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေအတွက်တကယ့်ကိုကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်လာမယ်လို့ကျွန်တော်ကမြင
်ဘာကြောင့်လဲဘယ်လိုစိန်ခေါ်မှုလဲ
ဥပမာကျွန်တော်အရင်တော့ကျွန်တော်စဉ်းစားဘူးတာပါလဲဆိုတော့လက်ရှိကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုနော်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျဆန္ဒခံယူပွဲပြန်လုပ်ရင်အဲ့ဒီပြန်လို့မဲ့အဆိုကိုလွှတ်တော်မှာတင်သွင်းလိုက်ရင်လက်ရှိလွှတ်တော်ရဲ့လုံထုံးလုံးကြီးတွေအရာကြည့်ရင်လွှတ်တော်ကိုယ်စားလှယ်ထောက်ဝက်ကျော်ကထောက်ခံရင်အဲ့ဒီဆုံးဖြတ်ချက်ကိုဆက်ပြီးလုပ်ပါအဲ့ဒီအခါကျတော့လာမဲ့လွှတ်တော်တက်တန်းအတွဲမှာအဲ့ဒီအဆိုမျိုးကိုတင်လို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အများစုဖြစ်တဲ့အတွက်ကြောင့်မလို့ဒီအဆိုဟာအတီဖြစ်သွားတယ်အတီဖြစ်သွားလို့ပြည်လုံးကျဆန္ဒခံပွဲပြန်လုပ်မယ်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံသလားမထောက်ခံဘူးလားအဲ့တော့လွန်ခဲ့တဲ့2008တုန်းက62.48ရာခိုင်နှုန်းထောက်ခံခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာအခုအချိန်မှာ50ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးဆိုရင်လွတ်တော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအသက်ရေးဆွဲရေးဆိုတာကိုပြန်စဉ်းစားဖို့လိုတာအဲ့တော့ဒီအပေါက်ကိုဒီကယ်ပေါက်ကိုနော်အခုလုံးနေတဲ့လွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဆိုတဲ့ဥပဒေနဲ့ပိတ်နိုင်ကျွန်တော်မြင်တာဒါပေမဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာနော်ပြည်လုံးကျဆန္ဒခံယူပွဲခေါ်ယူရေးနဲ့ပတ်သက်ပြီးတော့ဘာမှဖော်ပြထားတာမရှိအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီအဆိုတင်သွင်းလို့အဆိုအောင်ရင်တင်ကြဖို့ပြည်လုံးကျဆန္ဒခံယူပွဲပြန်လုပ်ရမယ်အဲ့ဒီလိုပြန်လို့မဲပေးပိုင်ခွင့်ရှိသူထောက်ဝက်ကျော်ကထောက်ခံမှုမရဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲရေးလမ်းကြောင်းကိုသွားလို့ရတဲ့လမ်းကြီးကတွေ့နေရတယ်။အဲ့ဒီလိုလုံနိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်ကျွန်တော်တို့နိုင်ငံမှာပြည်သူလူထုအများစုကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမျိုးပေါ်လာနိုင်တယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့အဲ့ဒီလိုလမ်းကြောင်းကိုရှောက်တဲ့အချိန်ထဲမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်တဲ့ပြည်လုံးကျဆန္ဒခံယူပွဲလမ်းကြောင်းကိုဟာတမတော်ထဲမှာရှိဒီလွတ်တော်ထဲမှာရှိတယ်တမတော်သားလွတ်တော်ကိုယ်စားလှယ်တွေကစန့်ကျင်လာမယ်ဆိုတဲ့အနေထားကိုလည်းကျွန်တော်တို့ကစဉ်းစားဖို့လိုအပ်တယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်တော့လာမယ့်လွတ်တော်တက်တန်းအတွင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုကျော်လွှားဖို့ဆိုရင်ကျွန်တော်အမြင်အားဖြင့်နိုင်ငံရေးခေါင်းဆောင်အနေနဲ့တိုင်းရင်းသားခေါင်းဆောင်အနေနဲ့တမတော်ခေါင်းဆောင်တွေကြားမှာနိုင်ငံရေးအရာတွဲဆုံဆွေးနွေးအဖြေရှာတဲ့နီလန်းဟာပို့ပြီးတော့အလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကထင်တယ်။ဥပမာ
ဒါလွတ်တော်ပြင်ပဖြစ်သွား
လွတ်တော်ပြင်ပမှာပေါ့။ဒါပေမဲ့ခုနပြောလို့အပေးယူလုပ်ပြီးတော့စနစ်တကျချင်းကပ်ပြီးဖြည့်ရှင်းဖို့လိုအပ်တယ်လို့မြင်တယ
်။ကျွန်တော်ကိုစီစောမြင်မိကျင်တာကအခုဖွဲ့စည်းပုံပြင်ရေးကိစ္စပါ။အမျိုးသားဒေသဖွဲ့ချုပ်က2012မှာသူတို့ကြားပြတ်ဝင်တဲ့ခါမှာတော်တော်ကြေကြေလောင်လေးပြောခဲ့တယ်။
ဟုတ်ကဲ
့။အခုရွေးကောက်ပွဲမှာကျွန်တော်သတိထားပြီးတော့ပြောင်းလဲချိန်တန်ပြီးတော့ပါလို့သူတို့ပြောပါတယ်။ဖွဲ့စည်းပုံကိစ္စကိုသိပြောတာမတူဘူး
။ရပါဘူး။
အဲ့တော့ဖွဲ့စည်းပုံပြင်စည်းကိစ္စကို NLD အနေနဲ့အခုတည်းကအခိုင်အမာကင်မယ်နောက်တစ်ခါလာမယ့်လွှတ်တော်မှာသူတို့လှုပ်သွားမယ်လို့သုံးသပ်မျိုးဘယ်လိုသုံးသပ်မိလဲလှုပ်သွားနိုင်လား
။အဲ့ဒီဥစ္စာနဲ့ပတ်သက်ရင်သူတို့ကတော့ကြိုးစားမှာပဲ။ဒါပေမဲ့တကယ်အဖြေအစ်စ်မှန်ကခုနကကိုရမျိုးသိန်းပြောတဲ့စီမှာလည်းအဖြေကပါသွားပြီကျွန်တော်တို့လည်းတောက်လျှောက်ယူဆလာတာဒါပဲကျွန်တော်တို့စီမှာဖြစ်နေတာကဥပဒေကြောင်းအရာပြဿနာတွေတော့ပြည်သူလူထုထောက်ခံမှုတွေရွေးကောက်ပွဲတွေမဲဆန္ဒတွေအဲ့ဒါတွေမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့1990တုန်းကပြည်သူလူထုရွေးကောက်ပွဲဆိုပြီးတော့မဲတွေထည့်လိုက်ကြတယ်အားလုံးကပေးလိုက်တာပဲ။ဒါဥပဒေသဘောအရဆိုရင်ဘယ်လိုပဲဖြစ်ဖြစ်ဒါကတော့အနည်းဆုံးလွတ်တော်တော့ခေါ်ရမှာပေါ့တကယ်လို့ဖွဲ့စည်းပုံဆွဲဆိုလဲဆွဲရမှာပေါ့ဒါပေမဲ့ဘာတစ်ခုမှဒါတွေမဖြစ်လာဘူးလေတိုင်းပြည်မှာဖြစ်နေတာကဥပဒေနဲ့အညီလို့ဥပဒေနဲ့မညီလို့ဒါတွေဖြစ်နေတာမဟုတ်ဘူး။တဖက်ကဒီလက်နက်ကင်တက်ကိုကင်ထားတဲ့တက်မရောကကြောထုံးနှုတ်ခံပေးထားတဲ့အစိုးရနဲ့အဖွဲ့အစည်းတွေကဒီတဖက်ကဒီဥပဒေဆိုင်ရာကိစ္စတွေကိုအကုန်လုံးတားဆီးနေလို့ဖြစ်ရတာဖြစ်ရတယ်ဆိုတဲ့အခါကျတော့ဒီဥပဒေကြောင်းရလှုပ်လိုက်ရင်အောင်မြင်မှာပဲလို့ထင်တဲ့ဟာတွေကဘယ်တော့မှအဆင်မပြေတတ်ဘူး။ဥပမာဆိုတော့ဒီယူကော့ပွဲကိစ္စဆိုရင်ဒီ2008ဖွဲ့စည်းပုံပေါ်လာမှလှုပ်တာပေါ့နော်1990တည်းကဘာဖြစ်လို့နှစ်ပေါင်းများစွာကြာအောင်ဘာမှမလုပ်ပေးသလဲမလုပ်ပေးချင်လို့ပေါ့သူတို့မပေးချင်လို့ပေါ့ပြီးတော့မှနောက်တစ်ဖက်ကပြန်ကြည့်ရင်လည်းဒီဘက်ကနေပြီးတော့မှသူတို့တွေနဲ့ညှိနှိုင်းဆွေးနွေးလို့ရအောင်
မထိုးပေါက်နိုင်လို့ပေါ့မစည်းယုံနိုင်လို့ပေါ့ပြောမယ်ဆိုရင်ဒီနေ့ချိန်ဒီအဲ့ဒီအနေထားကဒီတိုင်းပဲရှိနေတော့မယ်အဲ့တော့အခုရုပ်ောက်ပွဲပြီးသွားတယ်အချိန်တွေက1990နဲ့ဘာများပြောင်းလဲတယ်လဲပေါ့ဒါနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကတော့ပြောတယ်သူကဘာပြောလဲဆိုတော့1990နဲ့မတူတော့ပါဘူးတဲ့နိုင်ငံတကာကလည်းကြည်နေကြတယ်တဲ့ဒီလူလူတွေကလည်းအများကြီးဟို awareness ရှိလာပြီတဲ့ဘာညာဒါမျိုးတွေသူကပြောတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ main ပေါ့နော်တကယ်အဓိကဖြစ်တည်နေတဲ့ကိစ္စတွေကတော့မပြောင်းလဲသေးဘူ
းဒါတော့ခင်ဗျားတို့အမြင်သိကြပါလားလွတ်တော်တွင်းမှာဖွဲ့စည်းပုံပြင်ရေးဖြစ်နိုင်ပါမလားတွင်းမှာပဲဆိုရင
်အဲ့တော့တွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်တယ်ဆိုတဲ့ဟာတကယ်တော့ဘယ်တိုင်းမှမမဆိုတော့အပြင်ညှိနှိုင်းပြီးတော့လှုပ်ကြတာတော်တော်လေးများပါတယ်အာဒီအချိန်မှာဥပမာပြီမှာတော့ဒါပြည်သူကတော့ထောက်ခံလိုက်ပေါ့အဲလွတ်တော်တွင်းရောက်သွားပြီလွတ်တော်တွင်းရောက်သွားရင်ခုနလိုပဲကျွန်တော်တို့မှပြဿနာအကြီးကြီးကဒီစစ်တပ်ပဲဖြစ်နေတယ်အဲ့တော့စစ်တပ်ကသူလှုပ်ချင်လို့လှုပ်လို့ရတဲ့သဘောမျိုးဖြစ်အောင်လည်းသူလှုပ်ထားတယ်အဲ့တော့ဒီအချိန်အုပ်တွေလည်းသူကကာကွယ်စောင့်ရှောက်ချင်တဲ့သဘောမျိုးရှိတယ်တကယ်တကယ်သူတို့အရေးကြီးတာကသူတို့ကဟောကျွန်တော်ကနှိမ်ပြီးတော့ပြောတာမဟုတ်ပါဘူးသူတို့ကအဲ့အမိတ်နာခံတဲ့အကျင့်ရှိနေတော့သူတို့ဒါပြောလိုက်ဒါအမှန်ပဲသူတို့ယူဆတယ်ဒီချက်ကိုပို့ပြီးတော့သူတို့မမြင်တော့ဘူးဟောတို့အရှိလေးကြီးလိုက်ပြီးတို့လှုပ်သွားရင်ဖြစ်တိုင်းပြည်ကြီးကောင်းရမယ်တိုင်းပြည်တိုးတက်သွားမယ်ဒီအာရှတိုင်းမှာခုနခင်ဗျားပြောရလို့ပဲအစင်းအဆုံးနိုင်ငံဖြစ်နေတယ်ဒါဘာကြောင့်လဲဒါကိုသူတို့သိဖို့လိုပါတယ်ဒီကနေပဲသွားဖို့ဆိုတော့ဒါဉာဏ်ပညာအမြော်မြင်အမှန်ကြီးမားဖို့လိုပါတယ်ဒါလေးကြတော့ကျွန်တော်လွတ်တော်တဲမှာယူပဲထိုင်ပြောလို့မရဘူးဘေးကလူကလည်းချင်းကပ်ပြီးတော့လှုပ်ရမယ်ဒီတောင်အာဖရိကတုန်းကလည်းဒီလိုပဲလေကျွန်တော်ဒီကလပ်နဲ့ကျွန်တော်နယ်ဆယ်မန်ဒလာတို့ဆွေးနွေးပြီးမယ်ပြည်သူကလက်မခံပြန်ဘူးလက်မခံတော့ဟောဒော့စမန်တူတူတို့တော့လာပြီးတော့သူလှုပ်ပေးကြတယ်ဟောကဘာလည်းဝင်ပြီးတော့လှုပ်ပေးတယ်အဲ့လိုမျိုးအခြေအနေရောက်အောင်လို့เนาะစစ်တပ်ကလည်းသူတိလာပြီတဖြည်းဖြည်းနဲ့ကျွန်တော်နားလည်လာပြီအားလုံးလည်း export ရှိပြီပေါ့လေဒါဒီအချိန်မှာပေါ့ကျွန်တော်ကလွန်ခဲ့တဲ့9နှစ်လောက်အောင်ဆိုသူရဥရှင်မန်းတို့ဦးသိန်းစိန်တို့နိုင်ငံတကာသွားပြီးတော့ export ရှိသွားတာဆိုသူတို့ပို့ပြီးတော့တိလာမယ်လို့ကျွန်တော်ယူဆတယ်တကယ်လည်းသူတို့တိလာလို့ကျွန်တော်ယူဆတာပဲအဲ့တော့တက်မတော်ခေါင်းဆောင်တွေကလည်းအဲ့လိုမျိုးသွားမယ်သူတို့ခုနလိုချက်တိတ်ရွာဆပြီးတော့လူကြီးထိပေါ့လေအားလုံးသွားပြီးတော့လုတ်ကင်သွားမယ်ဆိုရင်တော့အချိန်တွေကောင်းတစ်ခုကိုကျွန်တော်ရနိုင်မယ်လို့ထင်ပါတယ်လွတ်တော်တဲ့တက်တက်ကတော့မရဘူးလို့ကျွန်တော်ထင်ပါ
ကျွန်တော်နောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ကိုစီစောအမြင့်ကိုခတ်တူတူလေးပေါ့အခုချိန်ကနောက်ဆုံးဖြတ်တော်3လတက်တန်းကျန်ပါလေ50ဒေါ်စန်းစုကြည်တမနာဖြီမဖြီကိစ္စတော်လေးပြဿနာဖြစ်ခဲ့တော့ဒီ3လအတွင်းမှာ59ဆက်လုံးပြင်းရေးဆိုတာကိုဖြစ်လာနိုင်ရေးရှိပါလ
ားမဖြစ်နိုင်ဘူးလို့ထင်တယ်ကျွန်တော်မဖြစ်နိုင်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပြားကြီးကျေးဇူးပါတယ်အခုကျွန်တော်တို့ပါဝင်ဆွေးနွေးပြီးတဲ့ဥက္ကမောင်ညူနောက်ဦးစီသူအောင်မြေဒေါက်တာရံမျိုးသိန်းအားလုံးကျေးဇူးများကြီးကျေးဇူးပါတယ်ခင်ဗျာ
View American တန်ရဲ့ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေခင်းဒီ Radio အစီအစဉ်လေးပြီးပြီးချင်းမှာလဲဒီ VOA TV သတင်းလာအစီအစဉ်ကိုတက်ရိုက်ထုတ်လွှင့်ပေးနေပါတယ် Asia Set 7 Juru ကနေတက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီညနေခင်းအစီအစဉ်လေးမပြီးဆုံးခင်မှာကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးသွားမှာပါခင်ဗျာ
ပါရီမျိုးတော်ကိုကြံပတ်တက်ခဲ့ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုနောက်ထပ်3လထပ်ပြီးတည်တံ့တိုးပေးဖို့သမ္မတဖရန်ဆွာအော်လန်ကအစိုးပြုတင်ပြထားတဲ့ပေါ်လွှတ်တော်အမတ်တွေဆွေးနွေးနေကြပါတယ်လူ129ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုကြိုးကန်စီစဉ်သူကိုဆက်ပြီးရှာဖွေနေချိန်မှာပဲလွှတ်တော်မှဒီနေ့ဆွေးနွေးကြတာပါဗိုလ်ဒူးနေကလူနေတိုက်ခန်းတစ်ခုကိုရတဲ့ဘက်ကနေ9နာရီကြာစီးနင်းဝင်ရောက်ရှာဖွေချိန်တွင်တိုက်ခန်းနေရှိနေသူတွေထဲမှာဘယ်လ်ဂျီယံနိုင်ငံသားအဗ်ဒူလ်ဟာမစ်အဘောက်ပါနေခဲ့သလားဆိုတာကိုတော့ပြင်သစ်အာဏာပိုင်တွေမသိကြသေးပါဘူးပြည်တော်စုလွတ်တော်နာရီကသူတော်ဦးရှိမန်းနဲ့ဒေါင်ဆန်းစုကြည်တို့နေပြည်တော်ပြည်သူ့လွတ်တော်ဦးထာရုံကမှဒီကနေ့မနက်ပိုင်းကတနအိကျော်ကြာတွေ့ဆုံဆွေးနွေးကြပါတယ်။ရွေးကောက်ပွဲကနေထွက်လာတဲ့ပြည်သူ့ဆန္ဒကိုစနစ်တကျအကောင့်တွေဖော်ဖို့ကိစ္စပြည်သူတွေရွေးချယ်တောင်းအောင်ပေးမှုကိုဆက်ပြီးအကောင့်တွေဖော်ဖို့လွတ်တော်တွေဖွဲ့စည်းတာမှာအမျိုးသားပြန်လည်တင်မြင်ရေးနဲ့တိုင်းသားစီလုံးညီညွတ်ရေးကိုလေးနက်ထားရှေ့ရှုဆောင်ရွက်ဖို့လွတ်တော်ဆန္ဒကိစ္စတွေတခြားအရေးကြီးတဲ့လုပ်ငန်းတာဝန်တွေအတွက်ညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အပြန်အလှန်ယုံကြည်လေးစားပြီးတရားစတာဖြစ်တဲ့အစဉ်လာကောင်းတွေချမှတ်နိုင်ဖို့ဒုတိယကြိမ်လွှတ်တော်တွေကိုဥပဒေနဲ့ညီခေါ်ယူဖွဲ့စည်းနိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းဆောင်ရွက်နေဖို့စတဲ့အချက်တွေကိုသဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးသူတို့နှုတ်လက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘရောက်အိုဘားမားကမြန်မာနိုင်ငံနဲ့တန်တမာဆက်ဆံရေးလမ်းဖွင့်ခဲ့တာဟာအာဏာရှင်အစိုးရတွေနဲ့ဆက်ဆံတာမှာပိုပြီးထိရောက်တဲ့ပုံစံတစ်ခုဖြစ်တယ်လို့အမေရိကန်ထက်လွတ်တော်မှမာကိုရူဘီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုကြောင့်တင်းမာနေတဲ့အခြေအနေကိုရှော့ချရေးအခိုင်အမာလုပ်သွားမယ်ဆိုတာသူနဲ့ဖိလစ်ပိုင်သမ္မတဘန်နစ်နူအာကွီနိုတို့အကြားသဘောတူထားတယ်လို့အမေရိကန်သမ္မတဘရက်ကိုဘာမာကဗိုလ်ဒူးနေမှာပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာခဲ့တာပါခင်ဗျာ။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Zubel LT ဖြစ်ပါတယ်။ကျွန်တော်ကတော့အအောင်ပါ။ VOA American တန်ရဲ့ကြာသပတေးညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီခွဲအထိ line kilometer 16 kilometer 1085 3ည
လိုင်းဒိုမီတာ19လိုင်းဒိုမီတာ25တို့ကနေတန်လွင်ခဲ့တာပါသောတာရှင်နေအားလုံးရှင်လန်းချမ်းမြေပါစေ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာနောက်နှစ်နာရီအကြာမှာပြန်လည်တွေ့ဆုံကြအောင်ပါ
This program has come to you from the Voice of America, Washington.